Welcome to the Voice of America in Burmese.
မင်္ဂလာပါဆရာတော်ရှင်များရှင်ဗီယံအမေရိကန်ကနေ2024ခုနှစ်ဇူလိုင်လ23ရက်အင်္ဂါညပိုင်းဗီယံညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00တိုင်းကနေ10:00တိုင်းအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပါရှင်View Radio Season ကို Line to Meter 3251တို့ပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမာကအစီအစဉ်မူဖြစ်တောင်းရေးတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းမှာတက်တာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တန့်ရောင်သတင်းတွေကိုအလိမ်မာနဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒုသမ္မတကမလာဟဲရစ်ကတော့သမ္မတရောင်းအဖြစ်ပါတီတွင်ထောက်ခံမှုတွေကိုအလုံလောက်ရနေပါပြီ။ဒီသတင်းပတ်မှာလုံးမဲ့အာဆီယံအစည်းအဝေးမှာမြမအရေးဆွေးနွေးပွဲရှိနေပါတယ်။လာရှုမှာစစ်ကောင်စီတပ်သား300ကျော်လက်နက်ချခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလောနောက်ဆုံးရသတင်းတွေနဲ့ဒီ Democratic Party ရဲ့အနာဂတ်သမ္မတလာမသူဖြစ်မလဲ။နောက်သမ္မတဘိုင်ဒန်မရှင်ပြိုင်တဲ့ရွေးကောက်ပွဲနိုင်ငံရေးရိုက်ခတ်မှုအကြောင်းတင်ဆက်ပေးထားတဲ့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာတိုက်ပွဲတွေကြောင့်ဒေသခံ30ခန့်သေဆုံးခဲ့ပါတယ်။
ဒီကတော့တောင်ရလာကပြေကြလို့ရရပါမယ်။အမလေးက15ရပါတယ်။ဒီမှာက10ရပါမယ်။တောင်ရလာကရှိမှာ။ဒီကတော့တောင်ရပြေရတယ်မထုံးတော့လည်းရှိပါလား။အများကတော့ဒါထောင်းလို့ရတယ်
။လူမှုကူညီရေးအသေးတာဝန်ရှိသူတို့ကပြောပြပေးသွားတာပါ။ဒီအကြောင်းတည်းအခြေစုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်။ဒီတဲ့တူစစ်ကောင်စီအကြီးအကဲတမရတာဝန်လွှဲပြောင်းယူတဲ့အပေါ်အခက်အခဲတွေရဲ့အမြင် Now အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နောက်ကမ္ဘာတလောခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင်
။လူဝင်မာလာမှာလုံမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းကိုရှီလာပါတီညီလာခံမှာရွေးချယ်ဖို့ပြင်ဆင်နေချိန်မှာပဲဒုသမ္မတကမလာဟဲရစ်ကတော့လုံလောက်တဲ့ထောက်ခံမှုတွေရရှိနေပါပြီ။ပြည်နယ်ရီမှာရှိတဲ့ပါတီရဲ့ထုတ်ပြန်ချက်နဲ့ကိုယ်စားလှယ်တဦးချင်းစီကိုတွေ့ဆုံမေးမြန်းထားတာတွေကိုအခြေခံပြီး AP သတင်းဌာနကစုဆောင်းထားတဲ့စည်းနဲ့မှာတော့ကိုယ်စားလှယ်အဖြစ်တရားဝင်အသိအမှတ်ပြုဖို့လိုအပ်တဲ့မဲအရေအတွက်1986မဲကိုကျော်လွန်ပြီးထောက်ခံမေးပေါင်း2100ကျော်ရရှိထားတယ်လို့ဖော်ပြထားပါတယ်။ Harris ကလည်းသမ္မတလောင်းအဖြစ်တရားဝင်အဆိုပြုလွှာကိုမကြခင်လက်ခံရရှိဖို့မျှော်လင့်ကြောင်းလည်းတနင်္လာနေ့နှောင်းပိုင်းကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့နှုတ်ထွက်ကြောင်းမကြေညာခင်ကတည်းကဒီမိုကရက်တစ်ခေါင်းဆောင်တွေကဩဂုတ်လ19ရက်နေ့ကနေ22ရက်နေ့အတွင်းမှာလုပ်မဲ့ပါတီညီလာခံမတိုင်ခင်မဲခွဲဆုံးဖြတ်ဖို့စီစဉ်ထားခဲ့ကြတာပါ။သမ္မတလောင်းအဖြစ်ရွေးချယ်ရေးတာဝန်ရှိသူတွေကတော့အပိသက်လုပ်ငန်းစဉ်တွေအတွက်ဗုဒ္ဓဟူးနေ့မှာတွေ့ဆုံကြဖို့စီစဉ်ထားပြီးတမရလောင်းအမည်စင်းကိုဩဂုတ်လ9ရက်နေ့မှာရွေးချယ်မယ်လို့ဒီမိုကရက်တစ်ပါတီညီလာခံကျင်းပရေးကော်မတီဥက္ကဋ္ဌဂျေမီဟဲရီဆန်ကပြောထားပါတယ်ရှင်
တမရဂျိုးဘိုင်ဒန်ရဲ့ကိုဗစ်ရောဂါဟာအလုံးနီးပါးပျောက်ကင်းသွားပြီလို့အင်ဗျူရောရဲ့ဆရာဝန်ကြီးကေဗင်အိုကော်နာကပြောပါတယ်တမရဟာမနေ့တနင်္လာနေ့အထိ9ရက်မြောက်အဖြစ်နဲ့လူလူမြင်ကွင်းကိုထွက်မလာပေမဲ့မနေ့ကရွေးကောက်ပွဲမဲဆွယ်စည်းရုံးဌာနချုပ်ကဝန်ထမ်းတွေစီအလဲရောက်လာတဲ့ဒုသမ္မတကမလာဟဲရစ်နဲ့တော့ဆက်သွယ်စကားပြောခဲ့ပါတယ
် It is so good to hear our president's voice. Joe, I know you're still on the call and we've been talking every day. You guys heard it from Doug's voice. We love Joe and Jill. We really do.
စီယုံရေးလုပ်ငန်းတွေကိုစောင့်ကြည့်နေကြောင်းသမ္မတဘိုင်ဒန်ကပြောခဲ့သလိုဒုသမ္မတဟဲရစ်ကလည်းအပြန်အလှန်နှုတ်ဆက်စကားပြောခဲ့ကြတာပါ။လာမယ့်သမ္မတရွေးကောက်ပွဲမှာသမ္မတဘိုင်ဒန်ရဲ့ထောက်ခံအားပေးမှုကိုရရှိတဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းဒုသမ္မတဟဲရစ်ကလည်းပြောကြားခဲ့ပါတယ်။ Nevada ပြည်နယ် Las Vegas မြို့မှာမဲဆွယ်စီယုံနေစဉ် COVID ကူးစက်နေကြောင်းစမ်းသပ်တွေ့ရှိတဲ့ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ကသမ္မတဘိုင်ဒန်ကို Delaware ပြည်နယ် Dover လေးစိတ်မှာနောက်ဆုံးအများမြင်ကွင်းမှာတွေ့ရှိခဲ့ရတာပါလေစိတ်ကနေမှသမ္မတအပန်းဖြေအနားယူတဲ့ရဟိုးပုတ်ကန်းစီကနေမှသမ္မတဘိုင်ဒန်တွားရောက်နေထိုင်နေတာဖြစ်ပါတယ်ရှင
်ဂါဇာမှာဖမ်းဆီးခံထားရတဲ့တရားခံတွေလွတ်မြောက်ဖို့အချိန်မဝေးတော့ဘူးလို့ဝါရှင်တန်ကိုရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟုကပြောပါတယ်သမ္မတဘိုင်ဒန်အဆိုပြုထားတဲ့ဂါဇာအပြစ်ခတ်ရေးဆေးသဘောတူစာချုပ်ကိုအီဂျစ်နဲ့ကာတာနိုင်ငံတို့ကကြားဝင်ညှိနှိုင်းပေးနေတာဖြစ်ပြီးတော့ အခြေအနေတွေတိုးတက်မှုရှိနေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုထားပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုဟာကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောကြားဖို့ရှိပြီးဒီသတင်းပတ်နောက်ပိုင်းမှာတော့တမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံဖို့လည်းမျှော်လင့်ထားပါတယ်။တချိန်ထဲမှာပဲဂါဇာကမ်းမြောင်ဒေသကစာနာထောက်ထားမှုဆိုင်ရာစစ်မဲ့ဇုံတတ်မှတ်နေရာတွေမှာနေထိုင်သူတွေအပါအဝင်အရက်သားတွေအားလုံးဘေးလွတ်ရာပြောင်းရွှေ့ကြဖို့အစ္စရေးစစ်တပ်ကမနေ့ကအမိန့်ထုတ်ထားပါတယ်။စစ်မဲ့ဇုံတတ်မှတ်ထားတဲ့ဂါဇာတောင်ပိုင်းမှာဟာမတ်စစ်သွေးကြွတွေကအရက်သားတွေနဲ့ရောနှောနေထိုင်ပြီးတော့အစ္စရေးကိုပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့စစ်စင်ရေးလုပ်ဖို့စီစဉ်ထားတယ်လို့လည်းအစ္စရေးစစ်တပ်ဘက်ကပြောထားပါတယ်ရှင
်။ယူကရိန်းကအဝေးထိန်းဒရုန်းနဲ့တိုက်ခတ်တဲ့အတွက်ရုရှားနိုင်ငံတောင်ပိုင်းခရက်စနိုဒေါလ်ဒေသမှာရှိတဲ့ဂဒိုးစိတ်ကန်တစ်ခုကိုထိမှန်ပြီးတော့လူတဦးသေဆုံးသွားတယ်လို့ရုရှားအာဏာပိုင်တွေကဒီကနေ့ဇူလိုင်လ23ရက်နေ့မှာပြောပါတယ်တိုက်ခတ်မှုကြောင့်စိတ်ကန်ဝန်ထမ်းတချို့လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးပါတယ်။ဒီချိန်ထဲမှာပဲရုရှားက drone နဲ့တိုက်ခတ်တဲ့အတွက်အရေးပါတဲ့အခြေခံအဆောက်အဦတွေပျက်စီးသွားတယ်လို့ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းစူမီဒေသအရာရှိတွေကဒီကနေ့မှပြောပါတယ်။မင်းညာကရုရှားကိုပစ်လိုက်တဲ့ drone 6ခုထဲက9ခုကိုပစ်ချနိုင်ခဲ့ပြီးတော့ရုရှားကပစ်လိုက်တဲ့ပယ်ထိန်တပ်ဒုံးကျည်ဟာလည်းပစ်မှတ်ကိုမရောက်ခဲ့ဘူးလို့ယူကရိန်းစစ်တပ်ကပြောပါရယ်ရုရှားကိုပစ်လိုက်တဲ့တိုက်ခတ်ရေး drone တွေဟာနီကိုပိုမျိုးကိုထိမှန်ခဲ့ကြောင်းဒန်နီပရိုပက်ထရော့ပစ်ဒေတာအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးပါရယ်ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့သူကပြောပါရယ်တစ်ချိန်တည်းမှာပဲရုရှားဘက်ကလည်းယူကရိန်းကိုပစ်လိုက်တဲ့ drone ရဲ့25ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းအဲ့ဒီထဲက22ခုဟာပင်လယ်နက်နဲ့ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတို့မှာပစ်ချနိုင်ခဲ့ခြင်းဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုင်းထုတ်မီတာ51 kHz 5885တို့ပြင်စနီတင်းနေမှာတော့လှိုင်းလိုက်မီတာ190 kHz 1595အနေလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA ရဲ့အင်္ဂါညထိတန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ဒီသတင်းပတ်ထဲမှာလာအိုနိုင်ငံမှာကျင်းပမယ့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာမြမအရေးပါဝင်ဒေတာရင်းကိစ္စတွေဆွေးနွေးမှာဖြစ်ပါတယ်ဗီယက်နမ်မြို့တော်မှာဇူလိုင်လ25ရက်နေ့ကနေစတင်မဲ့3ရက်ကြာဆွေးနွေးပွဲမှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေတရုတ်နဲ့အမေရိကန်ထိပ်တန်းတန်တမန်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်လည်းအာဆီယံအစည်းအဝေးကိုတက်ရောက်ပြီးတော့မြန်မာအကြက်အတဲအပါအဝင်ကိစ္စတော်တော်များများကိုအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးမယ်ပြင်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့လည်းတွေ့ဆုံသွားဖို့ရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောထားပါတယ်။မြန်မာစစ်ကောင်စီကတော့အစည်းအဝေးတက်ရောက်ဖို့အတွက်အကြီးတန်းအရာရှိတူကိုဆေးလွတ်လိုက်မယ်လို့ခန့်မှန်းရပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းဖို့အာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့လက်တွေအကောင့်ထဲပေါ်ဖို့ပြက်ကွက်တယ်ဆိုပြီးစစ်ကောင်စီကိုစားပြုသူတွေကိုအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာတက်ရောက်ခွင့်ကန့်သတ်ထားတာပါအမေရိကန်နိုင်ငံသားဌာနထိပ်ပိုင်းအရာရှိတူကတော့လာအိုနိုင်ငံမှာလုပ်မဲ့အစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးအရာကိုစားပြုသူမဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့သဘောတူထောက်ခံတယ်လို့အတိုက်ခံဒီမိုကရေစီအင်အားစုတွေနဲ့လည်းထိတွေ့ဆက်ဆံသွားမယ်လို့အမေရိကန်ဘက်ကတာဝန်ရှိသူတွေကပြောထားပါတယ်ရှင်
မြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့လှုပ်ရှားမှုအတွင်ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ကိုချင်းမီဖြိုးစရာတော့လှမျိုးအောင်နဲ့အောင်သူရဇော်တို့ကိုစစ်ကောင်စီကကွပ်မျက်ခဲ့တဲ့နှစ်နှစ်ပြည့်အောင်မေပွဲအဖြစ်ရန်ကုန်အမေရိကန်တန်ယုံကလူမှုကွန်ရက်မှာဖော်ပြပါဗျ။ရန်ကုန်အမေရိကန်တန်ယုံဝင်အတွင်းမှာထားရှိတဲ့မြန်မာစစ်ကောင်စီလက်ချက်ကြောင့်သေဆုံးသွားသူတွေအတွက်အောင်မေပွဲနေရာမှာတန်ယုံတာဝန်ခံဆူဇန်စတီဗင်ဆန်နှင်းစီပန်းအနီရောင်တွားချနေတဲ့ပုံကိုလည်းဖော်ပြခဲ့တာပါ။အာနာရှင်အဖွဲ့အစည်းကြောင့်အသက်သေဆုံးခဲ့သူတွေကိုဂုဏ်ပြုပြီးတော့အမေရိကန်တန်ယုံမှာရှိတဲ့ကြာဆုံးသူတွေအတွက်အမှတ်တရအထိမ်းအမှတ်နေရာမှာကြောက်တုံးပေါင်း 9,400 နီးပါးထားရှိပြီးဖြစ်တာကိုလည်းဖော်ပြပါရစေ။2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်မှာအသက်ဆုံးရှုံးခဲ့သူတွေအတွက်စိတ်မကောင်းတော့ကဖြစ်ရတဲ့အကြောင်းတန်ယုံရဲ့ကြေညာချက်မှာဖော်ပြပါရစေ။88မျိုးဆက်ခေါင်းဆောင်တို့ဦးဖြစ်တဲ့ကိုချင်းမီခေါ်ကိုကျော်မင်းယူ NLD လွှတ်တော်ကိုစလဲဟောင်းကိုဖြိုးစရာနဲ့အတူ၄ယောက်ကိုဖမ်းဆီးအကျဉ်းချထားချိန်မှာကွပ်မျက်လိုက်တဲ့အကြောင်းစစ်ကောင်စီက2022ခုနှစ်ဇူလိုင်လမှာကြေညာခဲ့တာပါနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်းရင်းတွေအရစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့လက်ချက်နဲ့တေဆုံးသူ9414ဦးရှိကြောင်းဖော်ပြထားပါတယ် ဖမ်းဆီးခံရသူက 28,089 ယောက်ရှိပြီးတော့အကျဉ်းထောင်တွင်မတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေအကျဉ်းထောင်တွင်မှာခေါ်ထုတ်ခံရပြီးတော့တေဆုံးပျောက်ဆုံးသူတွေသိသိသာသာပုံများလာနေတဲ့အကြောင်းပြောဆိုထားပါတယ်ရှင
်။လာရှိတဝိုင်းမှာတက်ဆွေးထားတဲ့စစ်ကောင်စီတပ်ကအရာရှိတွေအပါအဝင်စစ်သားစုစုပေါင်း300ကျော်လက်နက်ချခဲ့တယ်လို့ကိုကန့်တပ်ဖွဲ့ MNDAA ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ဒူဘုံမူကြီး2ဦး၊ဘုံမူ2ဦး၊ဘိုးကြီး9ဦးနဲ့တပ်သားစုစုပေါင်း318ယောက်ကပြီးခဲ့တဲ့တနင်္ဂနွေဇူလိုင်လ22ရက်နေ့ကလက်နက်ချခဲ့တာပါ။လက်နက်ချတဲ့သူတွေစီကနေတနက်နဲ့လက်နက်ခဲယမ်းတွေလည်းတင်းစီရမိတယ်လို့ MNDAA ဘက်ကပြောထားပါဗျ။ရှမ်းမြောက်ဒေသမှာတရုတ်နိုင်ငံရဲ့တောင်းဆိုချက်အရဒီလောက်ကုန်ထိအပြည့်ရက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားသဘောတူထားတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲစစ်ကောင်စီတပ်သားတွေယာနဲ့ချီလက်နက်ချလာတဲ့အကြောင်းကိုကန် MNDAA အဖွဲ့ကပြောလာတာပါ။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတုံ့ပြန်တာမရှိသေးပါဘူးရှင်။
ထောင်နဲ့6နှစ်ချမှတ်ခံထားရကလူငယ်တက်တာကွင်းနဲ့ဧပြီလ18ရက်နေ့ကလွတ်လာခဲ့ပေမဲ့စစ်ကောင်စီကပြန်လည်ဖမ်းဆီးထားခံထားရတဲ့ကချင်နေချင်းခရီးရန်အဖွဲ့ချုပ် KBC အကြံပေးပုဂ္ဂိုလ်တိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆွန်ကိုအခုနောက်ဆုံးပြန်လွတ်ပေးလိုက်တယ်လို့နှိဇတ်သူတွေကပြောပါတယ်။၃လကျော်အကြာဒီကနေ့နေ့လယ်ပိုင်းမှာပဲပြန်လွတ်ပေးလိုက်တာလို့ကချင်ငင်းကြရဲ့အကျိုးဆောင်အဖွဲ့ PCG ကလမိုင်ကုန်ချာက VOE ကိုအတည်ပြုပါတယ်။
လူတွေဆိုတော့ကြည့်ရတယ်လေမနေ့က7နိုင်ခွဲမှာတို့ပြည့်ရတယ်ဟုတ်ပါမနေ့ကမနေ့7ခွဲပေါင်းပါလေစမရေးလဲအခုဆုံးပေါင်းပါလေဒီစစ်စစ်ရဲ့အခုအိမ်မှာအနာယူနေတယ်
ပုံမှန်3ခုနဲ့ထောင်တန်6နှစ်ချမှတ်ခံထားရတဲ့ KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆွန်ကိုစစ်ကောင်စီကမြန်မာနှစ်စန်းတရက်နေမှာပြစ်ဒဏ်လွငိမ့်ခွင့်နဲ့အတူပြန်လွတ်ပေးခဲ့တာပါပြန်လွတ်ပေးပြီးနိုင်ပိုင်းအကြာမှာပဲသူ့နေအိမ်ကနေပြန်လဲဖမ်းဆီးသွားခဲ့ပြီးတော့မြေကြီးနာအကျဉ်းထောင်ရိတ်တာမှာထားရှိခဲ့တာဖြစ်ပါတယ်ဒါဟာပြန်ဖမ်းဆီးတာမဟုတ်ပဲငြိမ်းချမ်းရေးအတွက်ပြောဆိုဆွေးနွေးဖို့ခေါ်ထားတာလို့စစ်ကောင်စီပြောခွင့်ရကပြောဆိုထားပေမဲ့လက်တွေ့မှာဆွေးနွေးမှုတစုံတရာမရှိဘူးလို့လည်းနှိဇတ်သူတွေကပြောပါရယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG သမ္မတဒူဝါလက်ရှိလာအပြင်တယန်ဇာတဝင်းကြီးဦးတူးခေါင်ပညာရေးဝင်းကြီးဆီယမဒေါ်ကြာဒွေပန်တို့နဲ့လိုင်စာမြို့မှာတွေ့ဆုံခဲ့တာကြောင့်2023ခုနှစ်ဇန်နဝါရီလ17ရက်နေ့မှာဘိုးမိုးတူအောင်စောဆိုသူကမြေကြီးနားရဲစခန်းမှာမတရားအသည်ဆက်သွယ်မှုဥပဒေပုံမှန်18မြင်းဆောင်တက်မတော်ကိုအကြီးညိုပြတ်အောင်တွေးထိုးလှုပ်ဆောင်မှု905ကာကြီးတို့နဲ့ဒေါက်တာကလမ်ဆွန်ဆွန်ကိုအမှုဖွင့်ခဲ့တာပါတရားရင်ဆိုင်နေချိန်မှာအကြမ်းဖက်မှုဥပဒေပုံမှ52ကာကြီးနဲ့ထပ်မံတရားစွဲဆိုခဲ့ပြီးတော့1,600ချမှတ်ခံထားရတာဖြစ်ပါတယ်။တိခါရောရဆရာရောဒေါက်တာကလမ်ဆန်ဆောင်ဟာ KBC ရဲ့အထွေထွေအုပ်ချုပ်ရေးမှုနဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံရပါတယ်။လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်အောင်စုသမ္မတအိမ်ဖြူတော်မှာကိုယ်တိုင်တွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်အဲ့လိုတွားရောက်ခဲ့တဲ့အတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ဖူးပြီးတော့နောက်ပိုင်းအမှုကိုပြန်ရုပ်သိမ်းပေးခဲ့ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ခင်လင်းနဲ့အတူကျမအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ Democratic Party ရဲ့အနာဂတ်သမ္မတလောင်းဘသူဖြစ်လာမလဲဒီသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်သမ္မတဂျိုးဘိုင်ဒန်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးတဲ့နောက်ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဘသူဖြစ်လာမလဲဆိုတာကိုအားလုံးကစိတ်ဝင်စားနေကြပါတယ်။အနီတာပါဝယ်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးမှာပါရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားပြုသမ္မတလောင်းဘသူဖြစ်လာမလဲဆိုတာကိုအားလုံးကစိတ်ဝင်စားဆောင်ကြဉ်နေကြတာပါ။တနင်္ဂနွေနေ့ကသမ္မတဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲမှာသူပါဝင်တော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးဒုသမ္မတကမလာဟဲရစ်ကိုဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်ဖြစ်လာဖို့ဘိုင်ဒန်ကထောက်ခံပါတယ်။ကောလိပ်အားကစားသမားတွေနဲ့အင်ဒီရောမှာတွေ့ဆုံစေကမလာဟဲရစ်ကအခုလိုပြောပါတယ်
Joe Biden's legacy of accomplishment over the past 2 years.
ဒီတမိုင်းမှာလုံခဲ့တဲ့3နှစ်အတွင်း Joe Biden အကောင့်ထဲပေါ်ခဲ့တဲ့လုပ်ငန်းစဉ်တွေဟာဘာထဲမှာနိုင်ရှင်စရာကိုမရှိပါဘူး။သူ့ရဲ့သမ္မတတက်တဲ့အချိန်အတွင်း အကောင့်ထဲပေါ်နိုင်ခဲ့တဲ့မူဝါဒတွေကသမ္မတတတ်နဲ့ကျိတာဝန်ထမ်းဆောင်ခဲ့သူတွေထက်အများကြီးပိုပါတယ်
။ဘိုင်ဒန်သမ္မတဆက်ဖြစ်တဲ့မဖြစ်တဲ့ Republican ဘက်ကလည်းမေးခွန်းထုတ်ပါတယ
်။မဲဆွဲစည်းရုံးဖို့တော့သူကအတော်လေးအားစိုက်နေရတယ်ဆိုရင်တိုင်းပြည်ကိုအုပ်ချုပ်ဖို့ပိုပြီးမလွယ်ဘူးဆိုတာရှင်းပါတယ်။
ဒါပေမဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းဖြစ်လာနိုင်သူကမလာဟဲရစ်နောက်မှာတစုတစည်းတည်းရည်တည်ကြပါတယ
် I have every confidence
ဒေါ်နယ်ထရန့်ကိုနိုင်ယူနိုင်မဲ့သူဆိုတာအပြည့်အဝယုံကြည်ပါတယ်အားလုံးကလည်းတကြီးတညာတည်းဝမ်းဝန်းထောက်ခံတာကိုတွေ့ရလို့ဝမ်းသာပါတယ
်အခုလိုဒီမိုကရက်ဆိုရဘက်ကပြောင်းလဲလုပ်လိုက်တာကြောင့်ဆိုရင်စရာမရှိဘူးလို့သုံးသပ်သူတချို့ကပြောပါတယ
် I think the White House
ဆိုရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကသမရဆိုတဲ့လူပုဂ္ဂိုလ်ထက်ပိုပြီးစီးစနစ်ရှိပါတယ်။သူ့ရဲ့သမရသက်တမ်းမကြခင်ကုံဆုံးတော့မှဖြစ်ပြီးအရင်ကလည်းအဲ့ဒီလိုမျိုးရှိခဲ့ပေမဲ့ဘာပြဿနာမှကြီးကြီးမားမားမဖြစ်ခဲ့ပါဘူး
။လာမယ့်ရွေးကောက်ပွဲကာလအတွင်းဒီမိုကရက်တွေအတွက်အဖြေကရှင်းသွားပြီလို့ဆိုပါတယ်
။ There'll be a division of responsibilities.
သမရဆက်လုပ်မှာပါ။ကမလာဟဲရစ်ကကိုယ်စားလှယ်လောင်းမှာသူတို့နှစ်ယောက်စလုံးအတွက်တီချာတာဝန်နဲ့ရှစ်ဆက်သွားနိုင်ပါပြီ
။အမေရိကန်မဲဆန္ဒရှင်အားလုံးစိတ်ဝင်စားတည်လို့တာကတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဘယ်သူသမ္မတဖြစ်လာမလဲဆိုတာပါခင်ဗျာ
။ဒီမိုကရက်တစ်ပါတီရဲ့အနာဂတ်သမ္မတလောင်းဘယ်သူဖြစ်လာမလဲဆိုတော့သတင်းဆောင်မကိုကိုအောင်ကပြောပြပေးခဲ့တာပါ။အခုတော့သမ္မတဘိုင်ဒန်မရှင်ပြိုင်တဲ့ရွေးကောက်ပွဲနိုင်ငံရေးရိုက်ခတ်မှုအခြေအနေအကြောင်းကိုကြည့်ရအောင်ပါ။တရင်ပတ်ပေါင်းများစွာဒီမိုကရက်ပါတီတွင်ဖိအားပေးမှုတွေနဲ့ခံမှန်းပြောဆိုမှုတွေနောက်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲထပ်မပြိုင်မှုဆုံးဖြတ်ခဲ့ပြီးတော့ဒုသမ္မတကမလာဟဲရစ်ကိုသမ္မတလောင်းအဖြစ်ထောက်ခံပေးခဲ့ပါတယ်ဒီသတင်းကြောင့်တနိုင်ငံလုံးကြက်ရိုက်သွားခဲ့ကြပြီးတော့2024သမ္မတရွေးကောက်ပွဲအပေါ်ဘလို့တက်ရောက်နိုင်တယ်လဲဆိုတာ Richard Green ကသတင်းပေးပို့ထားပါတယ်ကိုငင်းညံကအပြည့်စုံကိုပြောပြပေးပါပါရှင်
သမရဂျိုးဘိုင်ဒန်ရဲ့ကြေညာချက်ထွက်လာပြီးမှအိမ်ယူရော်ရှိလူအများရောက်လာပြီးအများစုကတော့ဒီဆုံးဖြတ်ချက်အတွက်ကျေးဇူးတင်ကြောင်းလာပြကြတာပါ
For me ကျွန်တော်အတွက်ကတော့သမရဘိုင်ဒန်ကရာသီဥတုတွေအကောင်းဆုံးသမရပါရာသီဥတုပြောင်းလဲတာကိုရပ်တန့်သွားအောင်လုပ်ဖို့အခွင့်အရေးပေးခဲ့တာကြောင့်ဒါနဲ့ပတ်သက်ပြီးတော့အများကြီးကျေးဇူးတင်နေရမှာပါ
I'm very fond if that's the right word of Joe Biden
ကျွန်မကတော့ဂျိုးဘိုင်ဒန်နဲ့သူ့လုပ်ရက်တွေကိုသဘောအလွန်ကျပါတယ်သူကိုအလွန်တော်တဲ့သမရအဖြစ်မှတ်မိနေချင်ပါတယ်။ဒါကြောင့်သူအားနည်းသွားတဲ့အခါမလုံနိုင်တော့မှကိုစိုးရိမ်မိခဲ့ပါတယ်
။ဒီကလေးလာကစကားစစ်ထိုးပွဲမတိုင်ခင်မဲဆန္ဒရှင်အမြင်စစ်တမ်းတွေမှာသမရဘိုင်ဒန်ဟာသမရဟောင်းထရမ့်နောက်ကလိုက်နေခဲ့ပါတယ်။အားနည်းပြီးတွေ့ဝေနေတဲ့ပုံတွေကြောင့်ဒီမိုကရက်လွတ်တော်အမတ်တွေနဲ့ဩဇာကြီးတဲ့ပါတီခေါင်းဆောင်တွေအကြားအသက်82နှစ်အရွယ်ဘိုင်ဒန်အနေနဲ့သူရွေးကောက်ပွဲရှုံးယုံနေမဟုတ်ပဲအဓိကကြတဲ့အထက်နဲ့အောက်လွှတ်တော်အမတ်နေရာတွေအတွက်ရွေးကောက်ပွဲတွေမှာလည်းဒီမိုကရက်တစ်ကိုယ်စားလှယ်တွေကိုဆွဲချသွားမှစိုးရိမ်လာကြပါတယ်။ဘိုင်ဒန်နှုတ်ထွက်သွားမှုကြောင့်ပါတီအနိုင်ရဖို့အခွင့်အလမ်းပြန်ရလာပေမဲ့လည်းတခြားစိန်ခေါ်မှုတွေလည်းပေါ်ပေါက်လာတဲ့အကြောင်း American Enterprise Institute ကမူဝါဒလေ့လာသူ Gary Smith ကပြောပါတယ်
။ The real question is whether
တကယ်မေကွန်က Kamala Harris အနေနဲ့California ပြည်နယ်က Liberal Democrat အနေနဲ့ Democrat တွေသမရနေရာကိုဆက်ယူထားနိုင်ဖို့အနိုင်ရရမဲ့ပြည်နယ်တွေဖြစ်တဲ့ Michigan လို Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာလို့နိုင်ဖို့မဲဆန္ဒရှင်အင်အားရှိပါမလားဆိုတာပ
ါ Harris အနေနဲ့ရွေးကောက်ပွဲကျင်းပဖို့လေးလပဲလိုတော့တဲ့အချိန်မှာနောက်ထပ်အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တဲ့အကြောင်း George Washington တက္ကသိုလ်ကတွဲဖက်ပေါင်ပေါက်ခ Peter Lord ကပြောပါတယ်
Part of the polling that we're going to
ကျွန်တော်တို့ခုတွေ့နေရတဲ့စစ်တမ်းအစိပ်ပိုင်းမှာဒူသမရဟဲရစ်ကဂျိုးဘိုင်ဒန်မဟုတ်ပါဘူး။ဒါကြောင့်လူတော်တော်များများကသူ့ကိုမသိပါဘူး။ကယ်လီဖိုးနီးယားပြည်နယ်တစ်ခုလုံးကသူ့ကိုနှစ်ခါရွေးချယ်ခဲ့ပါတယ်။သူကတိတ်တော်ပါတယ်။သူကဆွဲချရှိနေလည်းဖြစ်ပါတယ်။ဘိုင်ဒန်နဲ့ဒူသမရအဖြစ်လဲတတိုင်းငံလုံးပတ်ပြီးတော့မဲဆွယ်ပူပါတယ်။ဒါကြောင့်သူဘာလုပ်ရမလဲဆိုတာသိပါတယ်။ဒီမိုကရက်အများစုကသူ့ကိုသိပါတယ်။ဒါပေမဲ့သမရဘိုင်ဒန်လို့ထရမ့်လို့တော့နိုင်ငံတစ်ဝန်းတည်တဲ့ပုံရိပ်မျိုးတော့မဟုတ်ပါဘူ
းရှီကာဂိုမြို့မှာနောက်လာတဲ့ကျင်းပမဲ့ညီလာခံမှာသူ့ကိုစိန်ခေါ်နိုင်မဲ့ဒီမိုကရက်တချို့စီကထောက်ခံမှုတွေကိုတော့ဟဲရစ်အနေနဲ့ရထားပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်ပြီးအပိသက်ကောက်ချက်ချလို့မရသေးကြောင်းလေးလာသူဂယ်ရီစမစ်ကပြောပါတယ
် I mean perhaps you don't want a convention that's
ကျွန်တော်ဆိုလိုတာကနိုင်ငံလုံးဆိုင်ရာညီလာခံမှာလုံးဝဖွင့်ပေးတာမျိုးလဲလုံးမှာမဟုတ်ပါဘူးအကြောင်းကတော့ကိုယ်စလေလောင်းတယောက်တည်းကိုထောက်ခံပေးတာထက်စာရင်ပါတီတွင်ကွဲပြားမှုတွေဖြစ်ကုန်မှာပါတခြားတစ်ဖက်မှာလည်းဒီမိုကရက်တစ်စစ်တမ်းကောက်ယူသူတွေအနေနဲ့ကမလာဟဲရစ်ကသူတို့အတွက်အကောင်းဆုံးရွေးချယ်မှုလားဆိုတာမေးခွန်းထုတ်နေကြမှာပါ
န 2024ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းအဖြစ်ကမလာဟဲရစ်ကိုရွေးမလားဆိုတာကတော့ဆက်လက်စောင့်ကြည့်သွားမှာပါခင်ဗျာ
သမ္မတဂျိုးဘိုင်ဒန်မရှင်ပြိုင်တော့တဲ့ရွေးကောက်ပွဲကြောင့်နိုင်ငံရေးရိုက်ခတ်မှုအခြေအနေအကြောင်းကိုကိုငင်းချန်ကပြောပြပေးခဲ့တာပါ VOE ရဲ့မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးတော့ည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရမှာပါအရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာဒီသတင်းပတ်တဲ့တိုက်ပွဲတွေဖြစ်ပွားရာကဒေသခံ30ထပ်မင်းနဲ့တိတ်ဆုံးခဲ့ကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ်တနင်္လာနေ့နဲ့ဒီကနေ့အင်္ဂါနေ့နှစ်ရက်အတွင်းမှာပဲအလောင်းနဒါစင်လောက်ရှာဖွေတွေ့ရှိခဲ့ပြီးတော့လက်တွေမှာပိုများနိုင်တယ်လို့လည်းပြောပါရယ်အရက်သားတွေဒုက္ခရောက်နေကြတဲ့ကြောင်မင်းနဲ့လာရှုကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်
ကြောင်မဲမြို့မှာဇွန်လ25ရက်ကစတင်ပြီးစစ်ကောင်စီတပ်နဲ့ TNL အကြားတိုက်ပွဲဖြစ်ပွားရာကပြီးခဲ့တဲ့3ရက်မှာတော့တိုက်ပွဲတွေပုံမှုပြင်းထန်ခဲ့တာပါဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်ခဲ့ပြီးပြီးခဲ့တဲ့တိုက်ပွဲပြင်းထန်ခဲ့တဲ့3ရက်အတွင်းမှာအရက်သားထိခိုက်သေးဆုံးတာတွေများပြားခဲ့ကြောင်းနဲ့လောလောဆယ်23လောင်းကိုကောက်ယူရရှိထားကြောင်းလူမှုကူညီရေးအသင်းတာဝန်ရှိသူတူက VOA ကိုပြောပါတယ
်ပြီးခဲ့တဲ့3ရက်လောက်ကပြီးခဲ့လို့များပါတယ်အမလေးက15ရက်နဲ့ဒီနေ့မှာက10ရက်ပါနော်တင်းစုံဝင်ကြတာရှိလားပြီးခဲ့တဲ့3ရက်ပြီးရတယ်မထုတ်နိုင်တာလည်းရှိပါတယ်အဲဒီတော့အနာကတာခေါင်းနေပြီလားနောက်ပြီးတော့၄၆ရာလောက်တော့ဒေးရတာပြည်ပါလဲကားဖြစ်ခဲ့တယ်နောက်တော့လက်လက်ကြီးညာလဲကြာလာရတယ်ကျွန်တော်တို့လက်လွဲရပါတော့မတင်နိုင်တာကျွန်တော်ဖတ်မတတ်တော့ရတာနောက်ပြီးတော့ဒီတော်တော်ဖြစ်နေနေရပါကျွန်တော်မရောက်နိုင်တာတွေကလည်းရှိတယ်နောက်ပြီးတော့ကိုယ်ကလည်းကိုယ်ကတော့အိမ်နဲ့ပြင်နေကိုယ်ကမိသားစုရှိတယ်ဆိုတော့အိမ်ကအိမ်ကလည်းလုပ်ရတာရှိတာပါအဲ့ဒါမျိုးတွေလည်းစိတ်မကောင်းကြရလို့တော့
ဒီလ16နှစ်အထိတိုက်ပွဲဖြစ်ပါတဲ့ရက်20အတွင်းမှာကြောင်မဲမြို့တမြို့တဲမှာတင်အရက်သားတိတ်ဆုံသူ80လောက်ရှိမယ်လို့ခန့်မှန်းထားတာပါအခုဆိုရင်တရားနေပါအထိမြင့်တက်လာနေတာလည်းဖြစ်ပါတယ်ကြောင်မဲမြို့မှာအရက်သားတိတ်ဆုံတာတွေမြင့်တက်လာတဲ့တစ်ချိန်တည်းမှာပဲမြို့အတွင်းကြန့်ရှိနေသူတွေဟာလည်းရိတ်ခအခက်ခဲတွေရှိနေကြောင်းလူမှုကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်အခုကပြိတ်နေတယ်ဗျာနော်တိုက်ပွဲကဆက်ရှင်ဖလာနေပါရှိပါပြီဖလာနေပါရှိတာတော့ဒီလက်လုံးလက်ရှားတွေဗျာနော်လက်လုံးလက်ရှားတွေတိတ်တောင်းသူတွေတော့တခြားပြန်လို့တိုးတက်တော့ခက်ခဲနေကျွန်တော်အနေနဲ့လည်းအဲ့လိုကြီးမထပနိုင်ဘူးလားအဲဒါဆိုတော့လည်းဘယ်လိုရှိလာလဲဆိုရင်ဇာတိပိုင်းကလည်းရောက်လာပြီပေါ့
တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့သတင်းဖော်ပြချက်အရဆိုရင်တိုက်ပွဲဖြစ်ပွားတဲ့28ရက်တာကာလအတွင်းရှမ်းမြောက်ဒေသမှာအရသာထိခိုက်သေဆုံးသူ130ခန်းနဲ့ထိခိုက်ဒဏ်ရာရသူ130ကျော်ရှိနေပါတယ် MMDA ကိုကန့်တက်ကဒီလအကုန်ထိအပြစ်ရက်ကြောင်းကြေညာထားပေမဲ့လာရှုံမြို့မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်နေဆဲရှိပါတယ်ဒီနေ့နေကင်းပိုင်းမှာတော့မြို့အတွင်းမှာပါတိုက်ပွဲတွေဖြစ်နေကြောင်းလာရှုံမြို့ကတူကပြောပါတယ်
ကျွန်တော်လည်းအနီးကပါကျွန်တော်အရှိနေကျွန်တော်အနောက်နေဖြစ်နေလေဖြစ်နေကြဒီစံထိလာထင်တယ်အခုကျွန်တော်တို့ကျွန်တော်ရှိရနေဟိုလမ်းထိပ်ပဲဈေးခန်းတော့ဖွင့်တယ်အမှခေါ်သွားပြီအရက်သားပဲပေါ့အင်းဒီနေ့လေးဒီကျောင်းတော့တစ်ခေါက်တော့လာတယ်မနေ့ကတော့ပူချမ်းတယ်ပေါ့ရက်ကစနေဖယ်လေးရောက်နေလို့ပြောတော့ဟိုလည်းချနေသူလည်းအဲကျွန်တော်အရှင်တက်ကျူးလေးပြက်ပေါ့ပါပါကျူးကြီးကြီးအောင်ပြက်တယ်ဆိုတော့အခုတိတိမရက်တူစစ်သားတွေခါတိုင်းတော့ကျွန်တော်ဆိုင်အောင်တော့စစ်သားတွေရှိသေးတယ်ဒါအခုကြမရှိတော့ဘူးဒါပေမဲ့မရှိလည်းဘယ်ဟိုနေဘယ်နဲ့ပဲပြက်နေမှမသိဘူးဟောလေလေရင်တော့လာပြန်ပြီအဲလေရင်လာလေရင်ပဲကြောက်တယ်ကျန်တာအတိတ်မကြောက်ဘူ
းလာရှုမျိုးကန်တချို့ကတော့မိုင်းရော်အဝင်လမ်းဘက်မှာအခြေဆိုင်တဲ့ခါလာရ68နဲ့မဲဟန်အဝင်လမ်းကခါလာရ41ကို MMDA ကတင်လိုက်ကြောင်းပြောဆိုပေမဲ့တိကျအတီးပြူချက်တော့မရသေးပါဘူးဒီကနေ့မနေ့ပိုင်းမှာတော့လောက်ကင်မျိုးတုံချိန်ကျေးရွာဘက်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်လက်ရှိလာရှိုးတိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး MMDA ကတော့မကြသေးခင်ကတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ကအရာရှိတွေအပါအဝင်တပ်ဖွဲ့ဝင်300ကျော်လက်နက်ချခဲ့ပြီးလက်နက်ခဲယမ်းတွေတင်စီရမိခဲ့ကြောင်းလည်းလူမှုကွန်ရက်မှာဗီဒီယိုတွေနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာတိုက်ပွဲတွေကြောင်းဒေသခံ30ခန့်သေဆုံးခဲ့တဲ့သတင်းကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုတခါတော့စစ်ကောင်စီအကြီးအကဲတမရတောင်ဝန်လွှဲပြောင်းယူတဲ့အပေါ်နိုင်ငံရေးအကဲခတ်တွေရဲ့အမြင်တွေကိုကြည့်ရအောင်ပါကျမ်းမာရေးအခြေအနေဆိုးရွားလာနေတဲ့ယာယီတမရဦးမြင့်ဆွေရဲ့တာဝန်တွေကိုစစ်ကောင်စီအကြီးအကဲကလွှဲပြောင်းယူလိုက်တဲ့သတင်းကြောင်းဝေဖန်မှုတွေထွက်ပေါ်လာပါတယ်စစ်ကောင်စီကတော့လုံထုံးလုံနီးနဲ့အညီဆောင်ရွက်တာလို့ဆိုပေမဲ့အကဲခတ်တွေကတော့အာဏာကိုပုံမှုချုပ်ကင်ဖို့ရည်ရွယ်တယ်လို့ယူဆနေကြတာပါစစ်ကောင်စီအကြီးအကဲအာဏာလွှဲပြောင်းယူတဲ့အပေါ်တုံးသက်သူတွေရဲ့အမြင်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမတ်ဆူမွန်ကပြောပြပေးပါရှင်
စစ်ကောင်စီရဲ့ယာယီသမ္မတဦးမြင့်ဆွေဟာကျန်းမာရေးယူရင်းလာတာကြောင့်ဆေးခွင့်ယူထားကြောင်းသတင်းထုတ်ပြန်ခဲ့ပြီးတော့ရပ်ပိုင်းအကြမှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအာဏာလွှဲပြောင်းယူလိုက်ကြောင်းကြေညာလိုက်တာပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိစ္စတွေကိုယာယီသမ္မတဦးမြင့်ဆွေကဆောင်ရွက်နိုင်ခြင်းမရှိတာကြောင့်လွှဲပြောင်းရယူလိုက်တာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုပြောဆိုထားပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်ခဲ့ခြင်းဖြစ်ကြောင်းဥစွာသိပြီးပြောကြားလိုပါတယ်မလေးရကျွန်တော်ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ထမှာလည်းပါပြီးဖြစ်ပါတယ်
စစ်ကောင်စီကလုံထုံးလုံနီးအရာဆောင်ရွက်တာလို့ဆိုပေမဲ့ဒါကိုအကဲခတ်တွေကတော့လက်မခံကြပါဘူးဥပဒေပညာရှင်တဦးဖြစ်တဲ့ရှေ့နေကြီးဦးကြီးမြင့်ကတော့လုံထုံးလုံနီးနဲ့မကိုက်ညီတဲ့အချက်တွေရှိတယ်ဆိုတာကိုသုံးသပ်ပြပါတယ
်ဟိုသမရာကြီးဦးဝင်းမြင့်နေရာကိုဦးမြင့်ဆိုရတက်ပြီးတော့အဲယာယီသမရာတက်လို့တယ်သူကလွှဲမှလीလွှဲမှတက်လို့လို့ရတာလीအာနာရပိုင်ခွင့်မရှိတဲ့အာနာမရှိတဲ့ယာယီသမရာဆိုတဲ့လူကကာကွယ်ဥပဒေချုပ်ကိုအရေးပေါ်ကာလမှာလွှတ်လိုက်တယ်ဆိုတာလည်းတရားမဝင်တော့ဘူးအဲ့ဒီကနေစတရားမဝင်တာအခုထိပဲအဲ့ဒီတရားမဝင်တဲ့ယာယီသမရကယူနန်းတရားကိုတွဲလို့မရဘူးလေတန်းတူ level 2ရင်းမယ်လွှဲရတယ်ဒါထမဆရာစီကိုင်းတော့နိုင်တဲ့လူတွဲလို့မရဘူးအဲ့တော့အခုဥစ္စာလည်းပဲသူ့အောက်ကနိုင်တဲ့နော်ကာချုပ်ကိုသူကသမရယာလူလွှဲသွားတယ်ဆိုတာနောက်ချက်ကလည်းပြတ်ထားမှတာဘူးသူပါလေပေးပိုင်ခွင့်မရှိဘူးယူပိုင်ခွင့်လည်းမရှိဘူးအဲ့ဒါမို့ဒါကတော့နိုင်ငံရေးအရာလုပ်တယ်အာဏာသိမ်းလိုက်တာပဲ2008ခြေကဥပဒေကိုလည်းပဲယာယီရပ်ထားလိုက်တဲ့သဘောဆောင်တာပေါ့နော
်ယာယီသမရဦးမြင့်ဆွေဟာ2023ခုနှစ်နှစ်စမ်းပိုင်းကနေစလို့ခြေထောက်တွေလက်တွေတုံပြီးတော့အစာတောက်ပြတ်တဲ့အတွက်သူ့ကိုဆေးဆစ်ပြီးတော့ဆစ်ဆဲတဲ့အခါမှာတော့အာယုံကြောနှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကြောအားနည်းတဲ့ယောဂါတွေခံစားနေရတာကိုရှာဖွေတွေ့ရှိခဲ့ကြပါတယ်ဒါကြောင့်ဒီနှစ်ဧပြီလ15ရက်နေ့ကနေ19ရက်နေ့အထိစင်ကာပူနိုင်ငံ Mount Elizabeth ဆေးရုံမှာတက်ရောက်ပြီးတော့ကုသမှုခံယူသလိုမေလ28ရက်နေ့ကနေဇွန်လ18ရက်နေ့အထိအမှတ်နှစ်တက်မတော်ဆေးရုံကြီးဂဒင်းတထောင်မှာအုံနောက်နဲ့အာယုံကျော်ဆိုင်ရာဆေးကုသမှုခံယူခဲ့တယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အဲဒီနောက်မှာတော့ဦးမြင့်ဆွေကအခုချိန်ထိကျမ်းမာရေးအခြေအနေကောင်းမွန်မှုမရှိသေးဘဲနဲ့နေ့စဉ်ပုံမှန်လှုပ်ရှားဆောင်ရွက်တာတွေမလုပ်နိုင်တော့တဲ့အတွက်စေကူတာမှုခံယူနေရဆဲဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးလက်ရှိအပြောင်းလဲနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးကတော့စစ်ကောင်စီအကြီးအကဲဘက်ကအာဏာကိုချုပ်ကိုင်မှုကြိုးပမ်းမှုအဖြစ်ယူဆပါတယ
်သူ့အနေနဲ့တော့ဒီတဲ့ပုံပြောလဲဟိုအာဏာထုတ်ရကြမလို့လေအာဏာကလုံးကတရားဝင်တွေဖြစ်နေနေဖြစ်စေအာဏာလုံးကတော့စစ်တပ်ဝင်ရုံစစ်တော်ကတော့သူတူနေသူကလည်းလုံးပြောင်းလို့ပါပဲကျိုးပကကြီးကတော့တော့မယ်ကိစ္စတော့ပေါ့နော်ဒီဒီဘုံရစင်းကြီးရစပါတော့ဒီနေလည်းမကိုက်ဘူးဒီနေလည်းမကိုက်ဒီငိုတော့မှဟိုမိလာမကြတဲ့ပွဲကြီးကိုပြောင်းတာအုံပူပြော့ဟိုဒီနေ့နေ့နေ့လုံးချင်လို့လုံးနေရတောက်သွားတော့
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာသမရဦးဝင်းမြင့်ကိုဖမ်းဆီးပြီးတော့အဲ့ဒီချိန်တုန်းကဒုတိယသမရတာဝန်ယူထားတဲ့ဦးမြင့်ဆွေကယာယီသမရအဖြစ်နဲ့စစ်ကောင်စီကနေနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်။ဦးမြင့်ဆွေကို6လတစ်ချိန်ကျင်းပတဲ့ကာလုံအစည်းအဝေးကနေလွှဲလို့လူမြင့်ခွင့်မှာမတွေ့ရသလိုအုပ်ချုပ်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်တာကိုလည်းမတွေ့ရပါဘူးရှင်။
စစ်ကောင်စီအကြီးအကဲတမရတောင်းဝန်လွှဲပြောင်းယူတဲ့အပေါ်မှာနိုင်ငံရေးအကဲခတ်တွေရဲ့အမြင့်သဘောထားတွေကိုမဆုမွန်ကပြောပြပေးကြတာပါ။အင်္ဂါညအတွက်ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိရမှုအဆောင်မြောကြည့်ရှုပေးပါအောင်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA Pages တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့ အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းချက်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာကြကြပါသောတာရှင်များရှင် VOA American တရဲ့2024ခုနှစ်ဇူလိုင်လ23ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ည9:00ကနေ 10:00 အထိ American ပြည်ထောင်စု Washington DC မြို့တော်ကနေ Live Tomita 32 kHz 9393နဲ့9383 Live Tomita 51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့ Live Lambda 190 kHz 1505တို့ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မအစီအစဉ်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်အစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့နိုင်ငံတကာသတင်းဆောင်မတခုကိုထုတ်လွှင့်ပေးစင်ပါတယ်တမရာဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားတဲ့ပြစ်ခတ်မှုမှာအစစ်မြေလုံခြုံရေးယူထားတဲ့အထူးအဖွဲ့ Secret Service ကဟန်တာဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်လို့ပါတီနေရာစလုံးကလွှတ်တော်အမတ်တွေရှေ့မှောက်မှာလုံခြုံရေးဆိုင်ရာအဖွဲ့ညွှန်ကြားရေးမှူးကမ်ဘလီချီဒေါကမနေ့ကတက်သေးထွက်ဆိုဖြေရှင်းပါတယ်ဒီလှုပ်ကြံမှုကြောင့်လာမယ့်ရွေးကောက်ပွဲရာသီလုံခြုံရေးအတွက်ပို့ပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ် VOA လွှတ်တော်ဆိုင်ရာသတင်းတောက်ကယ်လ်တရင်ဂျစ်ပစံတရေပြပို့ထားတာကိုဦးသိထားဦးကပြောပြပေးမှာပါရှင
်။တိုင်းပြည်ကိုတုံ့လွတ်သွားစေတဲ့လှုပ်ရှားမှုစူးစမ်းမှုဖြစ်ပေါ်ပြီးကိုယ့်ရဲ့အကြောင်းတနက်ခိုင်ပြစ်ခတ်တဲ့သူကဘလို့ပြစ်ခွင့်ရသွားတာလဲအဖြေတချို့ကိုပဲဖြေနိုင်ကြပါသေးတယ်။ရေးရာမရှိသေးပါဘူး။အမေရိကန်ပြည်တော်စုရဲ့လူကြုံရေးဆိုင်ရာထောင်လိုင်းရေးအဖွဲ့ Secret Service ညွှန်ကြားမှု Kimberly Cheadle ကပြစ်ခတ်မှုနဲ့ပတ်သက်လို့ပထမဆုံးအကြိမ်လွှတ်တော်အမတ်တွေရှိမိကုန်းတွေကိုဖြေကြပါလေ
We failed.
အကာအကွယ်ပေးဖို့ပြက်ကွက်ခဲ့ပါလေလို့ Kimberly Cheadle ကပြန်ဖြေပါလေ။တပ္ပတောင်းထရော့ကိုကာဝယ်ဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီးအစီရင်ခံစာပြည့်စုံကိုရက်90တွင်ထုတ်ပြန်မယ်လို့ Kimberly Cheadle ကပြောပါလေ။လွှတ်တော်အမတ်တွေကတော့ဒီလိုရေကောက်ပွဲရာသီမှာဒီလိုလင်ဟင်းတာမျိုးကလက်ခံနိုင်စရာမဟုတ်ဘူးဆိုပြီးပြောနေကြပါလေ။တချို့ကသူ့ကိုနှုတ်ထွက်ပေးဖို့ဒီတောင်းဆိုနေကြတာပါ
Secret Service has a zero fail mission
အထူးလုံခြုံရေးတာဝန်ယူတဲ့အဖွဲ့တွေနဲ့အရင်ကတာဝန်လင်ဟင်းခဲ့တာမရှိပါဘူးဒါပေမဲ့ဇူလိုင်23ရက်နေ့နဲ့လူထုစီဝေးပွဲမတိုင်ခင်ရက်တွေမှာတာဝန်လင်ဟင်းခဲ့ပါတယ်ဒီအဖွဲ့အနေနဲ့ထောင်ထဲချီရဲဝန်ထမ်းတွေငွေကြေးအမြောက်များတုံးဆွဲနေတာပါအခုတော့ထိထိရောက်ရောက်တာဝန်မယူနိုင်တာကိုပြနေပါတယ
် Trans ကမပြောခင်မှာတန်တရားဖြစ်စရာကောင်းတဲ့လူတယောက်ရှိနေခဲ့တာကိုကြိုပြီးသိခဲ့တယ်လို့ချစ်ဒီလကပြောပါတယ
်
တကယ်လို့ချင်းချောင်းမှုရှိနေတယ်ဆိုတာကိုအနီးကပ်လုံခြုံရေးယူတဲ့ထောက်လန်းရေးတွေကကြိုတင်အကြောင်းကြားခဲ့မယ်ဆိုရင်တမရဟောင်းကိုစင်မော်အရောက်ခံမှာမဟုတ်ပါဘူ
းဆိုင်ဘာလုံခြုံရေးဆရာလေးလာသုံးသက်သူဒေါက်တာစကော့ဝိုက်ကတော့ကြိုပြီးတော့သတိမပေးနိုင်ခဲ့တာကိုအလေးနဲ့မေးခွန်းထုတ်ရမယ်ကိစ္စလို့ VOA ကိုပြောပါတယ
် Most definitely there was a failure
ချင်းချောင်းမှုအနေရှိနေတယ်ဆိုတာသိရမယ်ဒီအနေကိုကြိုပြီးချက်ချင်းမနေနိုင်ဘူးလို့ပဲရှင်းရှင်းလင်းလင်းပြောပါလိမ့်မယ်ဒီလူငယ်ကိုလူညုံရေးဖွဲ့တွေကပြစ်ခွင့်ရှိပါတယ်။ဘာကြောင့်တုံဆိုင်နှောင့်နှေးနေကြလဲဆိုတော့ကျွန်တော်လည်းမသိပါဘူး
။လွှတ်တော်ဒီမိုကရက်မတ်တွေကတော့တနက်ကင်ဆောင်ခွင့်ဥပဒေကိုပြောင်းလဲဖို့လိုနေပြီဆိုပြီးပြောနေကြပါပဲ။အောက်လွှတ်တော်ဒီမိုကရက်မတ်ဂါရီကာနာလီကအခုလိုပြောပါလေ
။ We almost lost a president.
ကျွန်တော်တို့အနေနဲ့သမ္မတလောင်းတယောက်ဆုံးရှုံးရတော့မယ့်အခြေအနေရောက်ခဲ့ပါတယ်။အသက်20အရွယ်လူငယ်ကသူ့အဖေရဲ့ AR-50 မောင်းမြန်တနက်ကိုယူအမိုးပေါ်တက်ပြီးစကားပြောစင်နဲ့ไก่900อกว่าก็นี่ปิดခဲ့တာပါကျွန်တော်မေးချင်တာကအဲ့ဒီ AR-15 တနက်မျိုးပုံစံတူတွေအမေရိကန်ပြည်ထောင်စုတစ်ခုလုံးမှာဝယ်လို့ရနေခဲ့တာခင်ဗျားတို့အတွက်လောက်ရไก่ရခက်ခဲသလားလွယ်သလားဆိုတာပ
ါဒေါ်လင်ထရော့ကိုလောက်ကြမှုစူးစမ်းခဲ့တဲ့ပြစ်ခတ်သူလို့တန်တရားရှိတဲ့ Thomas Matthew Cross ကဘာကြောင့်သူအခုလို့လောက်ကြမှုစူးစမ်းခဲ့တယ်ဆိုတာကိုတော့ Federal အစိုးရအထူးစုံစမ်းရေးဘျူရိုဖော်ဝင်နေအခုအထိအတိအကျထုတ်ပေါ်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ
တမရာဟောင်းဒေါ်နယ်ထရမ့်ပြစ်ခတ်ခံရမှုမှာလုံခြုံရေးအဖွဲ့တောင်းဝန်ပြက်ကွက်မှုအကြောင်းနိုင်ငံတကာသတင်းဆောင်ပါကိုဦးသိန်းထောက်ဦးကပြောပြပေးခဲ့တာပါအခုဆက်ပြီးတော့အင်ကာညာရဲ့တင်ဆက်ပေးနေကြဖြစ်တဲ့ဘွေးရများပင်မဲ့တိုးတက်မလာသေးတဲ့စိုက်ပျိုးရေးကဏ္ဍအကြောင်းတင်ဆက်ပေးထားတဲ့မြေကြီးရောစာအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်
မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့နှစ်စင်ပွဲရလာသူတွေအများအများရှိကြပေမဲ့စိုက်ပျိုးရေးလုပ်ငန်းကတော့ဖွံ့ဖြိုးမှုမရှိဘဲနဲ့နှိမ့်ချလာနေပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခေမောင်စိုးမင်းကတင်ဆက်ပြောပြပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာဒီပလိုမာပေးတဲ့စိုက်ပျိုးရေးသိပ္ပံအကြောင်းတချို့ရှိသလိုဘွဲ့ဒီဂရီပေးတဲ့တကူတီသောစိုက်ပျိုးရေးတက္ကသိုလ်ကတော့ပြင်မနာမြို့အနီးကရေစင်းမှာရှိပါတယ်။အဲ့ဒီတက္ကသိုလ်ကနေနှစ်စဉ်စိုက်ပျိုးရေးဘွဲ့ရပေါင်းရာနဲ့ချီထွက်ရှိပါတယ်။အဲ့ဒီလိုစိုက်ပျိုးရေးနဲ့နှစ်စဉ်ဘွဲ့ရသူတွေအများအများရှိပေမဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းကဖွံ့ဖြိုးမှုမရှိဘဲနှိမ့်ချလာပါတယ်။ဒါတွေဟာဘာကြောင့်မလဲ။ဒါနဲ့ပတ်သက်ပြီးတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကဘွဲ့ရပြီးကုလသမဂ္ဂစာနယ်ဇင်းခါနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်ဇော်ထွန်းကအခုလိုပြောပါတယ်
။ဒီကျွန်တော်စိုက်ပျိုးရေးတက္ကသိုလ်ဇင်းအားလုံးကိုယ်တိုင်ကပေါ့နော်။အိမ်ကထားလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကျွန်တော်အလုပ်အကင်အခွင့်အလမ်းပေါ်တယ်ဆိုပြီးတော့ပဲဖြစ်ဖြစ်ပေါ့နော်။ဒီလိုမျိုးတွေနဲ့လာပြီးတော့တကြတယ်။တချို့တွေလေးဘွဲ့ရပြီးတဲ့အခါကျရင်ကျွန်တော်စိုက်ပျိုးရေးမလုပ်တဲ့သူတွေလည်းရှိတယ်လို့။စိုက်ပျိုးရေးလုပ်တဲ့အခါမှာဆိုရင်လည်းတကယ်ကျွန်တော်တို့ဒီစိုက်ပျိုးရေးကကြတော့အခြားလုပ်ငန်းတွေနဲ့မတူဘူးပေါ့နော်။ဘာလို့ဖြစ်လို့လဲဆိုရင်စိုက်ပျိုးရေးကဏ္ဍကကျွန်တော်တကယ်လက်တွေ့လောက်ရတဲ့အခါမှာပင်ပန်းတဲ့ဟာတွေရှိတယ်ကျွန်တော်ရှင်တဲ့ဘွက်ထဲဆင်းရတယ်ပေါ့နော်အဲ့လိုမျိုးပင်ပန်းပန်းနဲ့လောက်ရတဲ့အခါကျတော့တချို့တလေကျတော့သဘောမကျဘူးအဲ့အချိန်မှာတကယ်သူတို့ကိုယ်တိုင်တချို့တလေကလုံနေရတော်ညာလဲပဲတကယ်ထိထိရောက်ရောက်ပညာပေးတဲ့ကဏ္ဍတွေမှာအများကြီးအားနေကြတယ်ပေါ့နော်ကျွန်တော်တို့ရွာကိုသွားလိုက်တယ်ကျွန်တော်တို့ဒီမှာဟောပြောပွဲလေးတွေကျွန်တော်တို့အတိုင်းတာပေါ့နော်ကျွန်တော်တို့တကယ်ကိုတောင်းသူတွေ apply လုပ်နိုင်မယ်နီးစနစ်တွေအထူးမပေးတော့ဘဲနဲ့သူတို့ရဲ့ဒီအထက်ကချမှတ်ထားတဲ့ဟာလေးတွေနဲ့ပဲကွင်းဆင်းနေပြီးရင်ပြန်လာတယ်ပေါ့နော်ဒီလိုမျိုးလေးတွေနဲ့လှုပ်လာတဲ့အခါကျတော့တကယ်တောင်သူတွေတိတဲ့တိထိုက်တဲ့ဤပညာတွေကကျတော့ဟိုတောင်သူတွေလက်ထဲကိုမရောက်တဲ့အခါကျတော့တောင်သူတွေကသူ့ရဲ့မီယိုဖလာလုပ်ငန်းတွေနဲ့အဲပဲသူ့ရဲ့အတွေ့အကြုံတွေနဲ့ပဲလှုပ်လာတဲ့အခါကျတော့ဟိုဒီစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဤပညာပိုင်းနေမှာအရန်အားနည်းမှုတွေရှိတယ်ပေါ့နော
်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်ရန်အောင်မနဲ့တက္ကသိုလ်ကောလိပ်ဝင်ခွင့်သတ်မှတ်တာဟာလဲတခြားကဏ္ဍတွေလိုပါပဲစိုက်ပျိုးရေးလုပ်ငန်းမှာလဲထိခိုက်မှုတွေဖြစ်စေပါတယ်ရေဘူးရအဖြစ်စိုက်ပျိုးရေးကိုနေ့စဉ်ထိတွေ့ရတာဟာကျေးလက်မှာနေထိုင်တဲ့သူတွေကအများစုဖြစ်ပါတယ်အဲ့ဒီအတွက်ကျေးလက်ကကျောင်းသားတွေဟာသူတို့မိဘတွေရဲ့လက်ငုပ်မီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာတရတ်တအားပါဝင်လုပ်ကင်ကြရင်ကျောင်းတက်ကြရတာဖြစ်ပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ငန်းဟာသူတို့အတွက်မစိမ့်မဲနှိမ့်စတူဝပတ်သက်နေပါတယ်။ဒါပေမဲ့လည်းတကယ်တမ်းဆက်ရန်အောင်တဲ့အခါမှာတော့မျိုးပေါ်ကကျောင်းသားတွေလိုအမှတ်ကောင်းကောင်းနဲ့အောင်တဲ့သူကနည်းပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးတက္ကသိုလ်ကိုတက်ရောက်တင်ကြားခွင့်ရတဲ့ကျေးလက်ကဆရာအောင်တဲ့ကျောင်းသားတွေကနေပါပြီးမြို့ပြတွေကအမှတ်ကောင်းတဲ့ကျောင်းသားတွေကပုံမှန်များပြားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကဘွဲ့ရပြီးကုလသမဂ္ဂစာနယ်ဇင်းခါနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်နေမှာကြီးပြီးတော့ပေါ့နော်ကျေးရွာမှာကြီးပြီးဆရာအောင်တဲ့သူတွေရဲ့အမှတ်ကဒါဘယ်သူဘယ်လိုပဲပြောပြောပေါ့နော်ကျွန်တော်မမိနိုင်ဘူးအဲ့အချိန်မှာကျတော့မြို့ပေါ်နေကျူရှင်ကောင်းကောင်းနဲ့ကျွန်တော်တို့တင်ရတဲ့သူတွေဒါမျိုးတွေပဲမိကြအဲ့အချိန်မှာဘာဖြစ်ကျွန်တော်တို့စတက်တဲ့နှစ်မှာတောင်ကြုံဘူးတယ်ပေါ့နော်စတက်တယ်ကျွန်တော်တို့စတက်တဲ့နှစ်မှာဟိုကွင်းနေဆင်းခိုင်းနေပေါ့နော်ကွင်းနေလက်တွေ့ဆင်းခိုင်းနေအခါကျတော့အဲ့အဲ့ဒီမှာကျွန်တော်တို့တလားနလားနေပြီးတော့ပေါ့နော်အကုန်တော်တော်များများပေါ့နော်မြို့ဝလူတွေပြန်ပြီးတော့ပြန်သူတို့ရဲ့ဒီတက်ကတူကနေထွက်ပြီးတော့အခြားတက်ကတူပြောင်းကြရတယ်ရှိတယ်ပေါ့နော်ဒါတွေကလည်းကျွန်တော်တို့အရန်ဆိုင်နေပေါ့နော်တခါတလေကျတော့အခုနောက်ပိုင်းဆိုရင်စိုက်ပျိုးရေးကအလုပ်ရတယ်ပေါ့နော်စိုက်ပျိုးရေးမှာတက်ရင်အလုပ်ရတယ်ကျွန်တော်တို့ဒီနိုင်ငံခြားအခွင့်အရေးတွေရှိတယ်ဒါမျိုးတွေပေါ့နော်အများကြီးကြုံလာတဲ့အခါကျတော့တချို့တွေဖေးမေးမိဘတွေကကျတော့သူတို့သားသမီးတွေစိတ်ဝင်စားမှုရှိလားမရှိလားလည်းမတူဒီမသိတော့ဘူးပေါ့နော်အဲ့ဒီဝယ်ပို့လိုက်တာဒါမျိုးတွေရှိတယ်အဲ့တော့အဲ့လိုဟာမျိုးတွေကနေပြီးတော့ကျွန်တော်တို့ဒီအဲ့လိုသားသမီးတွေကတော့စိတ်ပါပဲနဲ့ကျောင်းမှာရောက်တယ်စားတွေချက်ပြီးတော့ကျွန်တော်တို့ဟိုဘွဲရသွားတယ်ပေါ့နော်ဘွဲရပြီးတဲ့အခါကျတော့သူတို့ကိုယ်တိုင်ငါ့ကိုဒီလောကကိုစိတ်ဝင်စားအောင်ပေါ့နော်စိတ်ဝင်စားတဲ့အခါကျတော့အပြင်လောကတွေရောက်တဲ့အခါကျတော့လေတကယ်တောင်သူတွေကိုဒီပညာပေးနိုင်တဲ့ဟာမျိုးမှာသူတို့မှာဒီအခြေခံမရှိတော့တဲ့ဟာမျိုးတွေအများကြီးကြုံရတယ်ပေါ့နော်အဲ့တော့တချို့တလေဆိုရင်ဒီစိုက်ပျိုးလောကထဲမှာလုံနေပြီမဲ့အဲဟိုဘလို့မပျော်တော့ဘူးနောက်တစ်ခုကတောင်သူတွေကိုတကယ်ကိုထိတိရအောင်မပေးတော့ဘဲနဲ့ဝန်ထမ်းတွေပဲဝင်လုပ်ပြီးတော့ဒီတိုင်းပဲပေါ့နော်ကျွန်တော်တို့ဟိုရုံတက်ရုံဆင်းအနေနဲ့သူတို့ရဲ့လုပ်ငန်းအနေနဲ့ပဲလှုပ်ဆောင်ပေးပြီးတော့ ဟိုတအားကြီးထိထိရရောက်မှဖြစ်တဲ့ဟာမျိုးတွေလည်းဒါကြုံရပါတယ်မြို့ပေါ်မှာကနေပြီးတော့ပြီးလာတဲ့သူတွေဆိုရင်ကကြတော့လေအဲ့ဒီပြဿနာလေးတော့ရှိတာပေါ့နော်သူတို့ကိုယ်တိုင်လည်းဒီပွက်ထဲနုံထဲမှာမဆင်းကျင်တာတို့ပေါ့နော်အဲ့ဒီအခါကျတော့ဒီမှာစိုက်ပျိုးရေးမှာလည်း line တွေတော့အများကြီးရှိတယ်ပေါ့နော်တချို့တလေကျွန်တော်တို့အဲ့ဒီတည်းဆင်းပြီးတော့လှုပ်စရာမလိုတဲ့ line တွေရှိပြီးမယ်တချို့တလေအဲ့ဒီ line တွေယူပြီးတော့မှဒီတောင်သူတွေလှုပ်တဲ့လုပ်ငန်းတွေကိုကြောက်ရွံ့ပြီးတော့ပေါ့နော်ကျွန်တော်တို့ဒီသူတို့ရဲ့ပညာပေးလုပ်ငန်းတွေကိုပါထိထိရရောက်မပေးကျင်တဲ့သူတွေမပေးနိုင်တဲ့သူမျိုးတွေဒါတွေကကြုံရပါတယ်ဒါအားလုံးကိုအကြမ်းမြင့်အနေနဲ့ပြောတာပေါ့နော
်စိုက်ပျိုးရေးဌာနတွေဟာမြို့နယ်တိုင်းမှာရှိကြသလိုကျေးရွာအုပ်စုတွေစုပေါင်းထားတဲ့တိုက်နယ်တွေတောင်မှဝန်ထမ်းတွေထားရှိပါတယ်စိုက်ပျိုးရေးဌာနကဝန်ထမ်းအများစုဟာလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကဘွဲရလာကြသူတွေနဲ့စိုက်ပျိုးရေးသိပ္ပံကျောင်းစင်းတွေဖြစ်ကြပါတယ်ဒါပေမဲ့အဲ့ဒီစိုက်ပျိုးရေးဌာနကြီးအနေနဲ့လည်းစိုက်ပျိုးရေးကိုတကယ်အလုပ်လုပ်နေကြတဲ့တောင်သူလယ်သမားတွေနဲ့ထိတွေ့ပူးပေါင်းဆောင်ရွက်တာတွေဟာတော်တော်ကိုနေပါလွန်ပါတယ်အဲ့ဒီလိုပါပဲစိုက်ပျိုးရေးဌာနကိုတောင်သူလယ်သမားတွေကသူတို့ရဲ့အာယုံထဲမှာတောင်မရှိကြပါဘူးအဲ့ဒီအတွက်စိုက်ပျိုးရေးဌာနဘာလုပ်နေမှန်းတောင်သူလယ်သမားတွေမသိသလိုတောင်သူလယ်သမားတွေဘာလုပ်နေမှန်းလဲစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူးဒီလိုအခြေအနေတွေကြောင့်ရလက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်မှုမရှိရာကနေကျဆင်းလာပြီးတဖြည်းဖြည်းတိမ်ကောတော့မဲ့အခြေအနေကိုပါဆက်ရောက်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ပွဲရများပေမဲ့တိုးတက်မလာသေးတဲ့စိုက်ပျိုးရေးကဏ္ဍအကြောင်းမြေကြီးဩစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုမတင်ဆက်ပေးခင်မောင်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းစတင်ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်မီးဟာနှစ်ပေါင်း80ကျော်ကြာမြင့်လာနေပြီဖြစ်ပါတယ်ဒီလိုနှစ်ပေါင်း80ကျော်ကြာအောင်နိုင်ငံရေးအပြေမထွက်သေးတဲ့မြန်မာနိုင်ငံရေးအကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင်
ကျွန်တော်နိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ကျွန်တော်ယူကရိန်းနဲ့ရုရှားစစ်ပွဲနဲ့အတွင်တန်ကြီးကကျွန်တော်ထင်တယ်အကြောင်းရင်းနဲ့ဟာမတူဘူးလို့ကျွန်တော်ကတော့မြင်တယ်ဗျ
88မျိုးဆက်ចောင်းသားဟောင်းကိုမြတ်အေးရဲ့၃၀ချက်ချို့ပဲဖြစ်ပါတယ်အယက်သားအစိုးရအုပ်ချုပ်နေစဉ်ကာလအတွင်းစစ်တပ်ကအာဏာပြန်သိမ်းလိုက်တာဟာအခုနှစ်ဆိုရင်၃နှစ်ခွဲလောက်အချိန်ကြာမြင့်လာနေပြီဖြစ်ပါတယ်ဒါပေမဲ့လွတ်လပ်ရေးရပြီးတဲ့နောက်မှာစတင်ဖြစ်ပွားခဲ့တဲ့မြန်မာပြည်သွင်းစစ်ကတော့အခုနေဥတော်လည်းကာလနဲ့ပါထက်ပေါင်းမယ်ဆိုရင်နှစ်80ကျော်ရှိနေပါပြီဒီလိုနှစ်ပေါင်းများစွာဖြစ်တည်နေတဲ့မြန်မာပြည်သွင်းစစ်နိုင်ငံရေးမတည်ငြိမ်မှုနဲ့စစ်အာဏာသိမ်းမှုတွေအကြောင်းကို88မျိုးဆက်ចောင်းသားဟောင်းကိုမြတ်အေးနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ဘာဖြစ်လို့ဆိုတော့ဟိုအကြတော့ယူကရိန်းနိုင်ငံရုရှားအကြီးကျော်ဝင်ရောက်တိုက်ခိုက်တဲ့ပုံမှာဖြစ်တာ။ကြီးကျော်စစ်ကိုယူကရိန်းကခုခံစစ်နဲ့ပြန်တွန်းလှန်တဲ့တိုက်ပွဲလို့ကျွန်တော်အလိုမြင်တယ်။ကျွန်တော်တို့နိုင်ငံအတွင်းမှာကြတော့ဒါပြည်ရင်းစစ်ကအခုမှရှိတာဟုတ်ကျွန်တော်နိုင်ငံမှာ1948လွတ်လပ်ရေးရပြီးတော့မှကျွန်တော်တို့ကပြည်ရင်းစစ်ကအိတ်မရှိမနှောင်းမှာပဲဖြစ်လာတယ်။ဇက်တိုက်ဆိုလို့နှစ်ပေါင်း80ကျော်ပေါ့เนาะဒါဖြစ်လာတဲ့ဒီ message ဒီကျွန်တော်တို့ကရှိတာဒီအခုတည်းကကကျွန်တော်ဒီကြာပြီးခဲ့တဲ့ကျွန်တော်တို့ဒီ2010နဲ့2020ကာလအတွင်းမှာစစ်မရှိဘူးလားဆိုရှိတာပဲလीရှိတာပဲဆိုတော့ခဏငြိမ်မယ်ပြည်ပြန်တိုက်မယ်နောက်တစ်ခုကကျွန်တော်တို့စာချုပ်တွေလည်းအချိန်ချင်းချုပ်တယ်အချိန်ချင်းလည်းကျွန်တော်တို့ပြတ်တယ်ဒါကျွန်တော်တို့ဒါတွားမြင်တာပေါ့เนาะအော်အဲ့တော့ကျွန်တော်တို့ရဲ့စစ်ရဲ့သဘာဝအခြေအနေအကြောင်းရင်းခံနေရတော့ကျွန်တော်တို့ကယူကရိန်းနဲ့ဟိုထပ်တူမဖြစ်ဘူးလို့ကျွန်တော်မြင်တယ်เนี่ยนะเออเราတို့อ่ะဖြစ်နေတာကကျွန်တော်တို့ဘယ်နိုင်ငံထဲမှာဖြစ်နေတာပေါ့ကျွန်တော်ပြည်ရင်းချင်းချင်းထဲမှာကျွန်တော်တို့ဖြစ်နေတာပြည်ရင်းချင်းချင်းထဲမှာဖြစ်နေတာအဓိကတော့နိုင်ငံကြီးသဘောထားကိုယ်လက်မှုနဲ့ဒုသားမှုရှိခြင်းမရှိခြင်းဆိုတဲ့ပြဿနာရင်းကနေပေါ်မှာသွားတာအဓိကတော့ယူဆအတွေးခေါ်ရဲ့နိုင်ငံကြီးသဘောထားကိုယ်လက်မှုကတော့ပင်မကြတာပေါ့ဗျာအဲ့တော့မြန်မာနိုင်ငံကြီးချင်းဒီပြောမှန်ပါတယ်ဘယ်စစ်ပွဲမဆိုနောက်ဆုံးတော့စပွဲဖို့ပုံပေါ်မှာပဲစစ်ရှုံးတဲ့လူနဲ့စစ်နိုင်တဲ့လူနဲ့စကားပြောတာဒါကတော့အကုန်လုံးရှိကြပါတယ်အဲ့တော့ကျွန်တော်တို့ကဒီအကိုနိုင်ငံကြီးတွေဖြစ်နေတဲ့စစ်တွေနဲ့တော့ကျွန်တော်တို့ကထပ်တူပုံတူယူလို့မရအောင်ဒါယူလို့မရအောင်ဟောဒီမှာကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွင်းနိုင်ငံရေးအရာမပြေလည်မှုတွေနဲ့ကျွန်တော်ခုနပြောသူပေါ့နော်ဟိုကုဘက်ကူဆွဲပြီးတော့ယူသားမှုရှိခြင်းမရှိခြင်းအများကြီးရှုပ်ထွေးတာပေါ့နော်ဟောဒါကလည်းခုမှဖြစ်တာဘူးကျွန်တော်တို့နိုင်ငံရဲ့ပြည်မပြည်တွင်းစစ်ဘာကြောင့်ဒီလောက်ဖြစ်ရလဲဆိုတဲ့အခြေအနေကြည့်ပါအခုကပြည်တွင်းစစ်ကကျွန်တော်အညာဒေသတွေပါရောက်လာတော့လူတွေကိုတော့တော်တော်များများစစ်ဖြစ်တယ်စစ်ဖြစ်တယ်ပြောတာလीတကယ်တော့တိုင်းရင်းသားဒေသတွေမှာစစ်ကြီးကငြိမ်းမှမငြိမ်းခဲ့တာမငြိမ်းခဲ့တာ တော့ကျွန်တော်တို့နိုင်ငံမှာဒါရှင်းတယ်နိုင်ငံကြီးကကျွန်တော်တို့နိုင်ငံကဘာလဲဘယ်လဲဆိုတာကိုကျွန်တော်တို့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားကျွန်တော်မြင်တတ်ဘူးလို့လို့မယ်လို့ကျွန်တော်မြင်တယ်ဒါအော်ကျွန်တော်တို့နိုင်ငံမှာဒါရှင်းနိုင်ငံပြည်သူလားတိုင်းရင်းသားရဲ့ငကူမူလရပိုင်ဝင်ဖြစ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြည်ထောင်ခွင့်ကိုအာမကံချက်ရှိတဲ့ Federal စစ်စစ်ပြည်ထောင်စုမတီထောင်နိုင်တဲ့ကာလပတ်လို့ကျွန်တော်ပြည်ရေးစစ်ကအချုပ်ငိမ့်မှာပေါ့ဆိုတော့အဲ့ဒီဒါနိုင်ငံရေးရကျွန်တော်တို့ဘယ်လိုဖြေရှင်းမလဲဆိုတာကိုစဉ်းစားကြမယ်ဆိုရင်တော့ကျွန်တော်တို့ကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းသွားလို့ရမယ်ဆိုတော့အဲ့တော့ကျွန်တော်တို့အမြင်ကတော့အခုအချိန်ဒီမှာတော့လိတ်ခဲတဲလဲအချိန်ဒီနဲ့ဟိုပြောမယ်ဆိုရင်တော့ဟိုတိုင်းပြည်ကတဖြည်းဖြည်းဣတာညကျွန်တော်ပြောဣတာမဟုတ်ပြက်တွေပါညကျွန်တော်တို့တွေ့တဲ့တော့မဆိုဖြစ်ရှင်ပါလေအဲ့တော့ဟိုဒါကလည်းကျွန်တော်တို့ကအကုန်လုံးပြန်ပြီးတော့သုံးသက်စဉ်းစားဖို့တော့လိုအပ်လာတယ်လို့ကျွန်တော်မြင်တယ်ဗျ။ဟိုတိုင်းရင်းသားပြည်သူတွေကိုမဖြေရှင်းမဲနဲ့ဒီမိုကရေစီရေးတက်တက်တယ်လို့ယူဆရင်ကျွန်တော်တို့ဘယ်လိုမှကျွန်တော်တို့နိုင်ငံကရမှာမဟုတ်ဘူး။ဒါကြောင့်ကျွန်တော်တို့ကအချိန်ကြီးပြောတာကကျွန်တော်နိုင်ငံကို Federal စစ်စစ်ပြည်တော်စုပြီးဆောင်မှာဖြစ်မယ်။ဒါဓာတ်နီကြီးများအခွင့်အရေးတွေပေါ်ဆောင်မှာဖြစ်မယ်။ဒါမှကျွန်တော်တို့ကဒီမိုကရေစီရှင်သန်လိမ့်မယ်။ငြင်းငြင်းရ။ဒါမှဒီမိုကရေစီရှင်သန်မယ်ဆိုတာပြောတာ။ဟိုဆိုတော့ဥတည်သွားမယ်အချက်ကကြာအမှန်တော့ကြာတကယ်တမ်းတော့မဆိုလို့ရှိရင်ရိုးရိုးရှင်းရှင်းနဲ့ကျွန်တော်နိုင်ငံကိုဘယ်လိုတည်ဆောက်ရမလဲဆိုတဲ့ဒီအယိုးကန်စိတ်ထားတွေနဲ့ကျွန်တော်တို့ပြည်ထောင်စုကိုချင်းကပ်မယ်ဆိုရင်တော့ချက်ချင်းတော့မလွယ်ဘူးနှစ်ပေါင်း80ဖြစ်တဲ့ပြည်ထောင်စုကိုနေချင်းညာချင်းကြောက်ဘူးဖြူရှင်းမှုဆိုတာတော့ဘယ်နိုင်ငံမှမရပါဘူးဒါကတော့အချိန်ကာလတစ်ခုယူပြီးတော့ကျွန်တော်တို့တွားပါအဲ့ဒီအချိန်တွေကိုရောက်ဖို့တော့လိုအပ်ဒီအရေးကြီးလိုအပ်နေပြီလို့ပဲကျွန်တော်ပြောချင်တယ်ဗျာ
နှစ်80ကျော်ကြာအောင်နိုင်ငံရေးအဖြစ်မထွက်သေးတဲ့မြန်မာအရေးအပေါ်ကိုနိုင်ငံရေးကျင်းသာဟောင်းသူလည်းဖြစ်တဲ့ကိုမြအေးကသူ့အသွေးအမြင်တွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်စီစဉ်မှာပရိသတ်ကပါဝင်ဆွေးနွေးကြမလို့ဆိုတော့ဆောက်မြေကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောဆောပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
မပြီးဆုံးနိုင်သေးတဲ့မြန်မာပြည်တွင်းစစ်အကြောင်းကိုယူကရိန်းမြန်မာနိုင်ရှိချက်အစီအစဉ်မှာဟောင်စာကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုအလှည့်ပေးရအောင်ပါ။လာမယ့် November ကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာသူပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကတနင်္ဂနွေနေ့မှာကြေညာပြီးတဲ့နောက်ဒုသမ္မတကမလာဟဲရစ်ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ထောက်ခံလိုက်ပါတယ်။ VOA သတင်းတောက် Patsy Wider Kuswara ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်
သမ္မတဂျိုးဘိုင်ဒန်အနေနဲ့ကျန်းမာရေးကြောင့်သမ္မတတာဝန်နေဆက်လက်ထမ်းဆောင်နိုင်မှာမလားဆိုပြီးဒီမိုကရက်ပါတီတွင်မှာတော့စိုးရိမ်မှုတွေကြီးထွားလာပြီးသတင်းပတ်အတော်ကြာမှာတော့သမ္မတဘိုင်ဒန်ကလာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာသူပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့နေ့လယ်တနာရီကျော်ကသမ္မတကလူမှုကွန်ရက်ကနေအခုလိုကြေညာလိုက်တာပါ။သူ့အနေနဲ့သမ္မတဒုတိယသက်တမ်းရှင်ပြိုင်ဖို့ရည်ရွယ်ထားပေမဲ့ဒီမိုကရက်တစ်ပါတီနဲ့နိုင်ငံအကျိုးအတွက်သူဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောဆိုပြီးကြန့်ရှိနေသေးတဲ့သမ္မတသက်တမ်းမှာသူ့တာဝန်တွေခြေပြွန်စွာထမ်းဆောင်သွားဖို့ပဲဥဒေထားလှုပ်ကြိမ်တော့မယ်လို့ပြောပါရယ်။ဒုသမ္မတကမလာဟဲရစ်စာလက်တွဲပဲညီသူတူဦးဖြစ်တယ်လို့လည်းသူကချီးကျူးပြောကြားပါရယ်။သူ့အနေနဲ့ဒုသမ္မတဟဲရစ်ကိုပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်အပြည့်အဝထောက်ခံသွားမယ်လို့လည်းဆိုပါရယ်။
politically it would be meaningful
နိုင်ငံရေးအတွက်အင်မတန်ကောင်းမွန်တဲ့ရွေးချယ်မှုပါပါတီကိုယ်စားလှယ်တွေကလည်းဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြပါလိမ့်မယ်ဒါပေမဲ့သူ့အပေါ်ထောက်ခံမှုကို Harris ကိုပဲဖြစ်ဖြစ်တခြားတစ်ယောက်ကိုပဲဖြစ်ဖြစ်အလိုအလျောက်လွှဲပေးလို့တော့မရပါဘူး
လာမယ့်ဩဂုတ်လကျရင် Illinois ပြည်နယ်ရှိကာဂိုမြို့မှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာ Democratic Party ညီလာခံ DNC မှာ Democrat ကိုယ်စားလှယ်4,000နီးပါးဟာသမ္မတဘိုင်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ထောက်ခံမဲပေးမှာဖြစ်ပေမဲ့ DNC စီမင်းစည်းကမ်းအရဒါကိုပြောင်းလဲလို့ရပါတယ်။ဒုသမ္မတကမလာဟဲရစ်စာသမ္မတကောင်းတစ်ယောက်ဖြစ်လာလိမ့်မယ်လို့ Democrat 58ရာခိုင်နှုန်းကယူဆထားတယ်လို့AP Knock လူရစ်စတန်ကိန်းကနန်အရာသိရပါတယ်တကယ်လို့သာသူ့ကိုပါတီသမ္မတကိုယ်စားလှယ်ဖြစ်ရွေးလိုက်ပြီဆိုရင်တော့သူ့ရဲ့လက်တွဲဘက်ဒုသမ္မတလောင်းရွေးချယ်ဖို့လဲလိုအပ်လာတာပါသမ္မတဘိုင်ဒန်ကတော့သူ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒီသတင်းပတ်နောက်ပိုင်းမှာနိုင်ငံကိုမိန့်ခွန်းပြောကြားဖို့ရှိပါတယ် Donald Trump ကိုတော့ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ပြီးခဲ့တဲ့သတင်းပတ်အတွင်း Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာတရားဝင်ကြေညာလိုက်ပါတယ်ခင်ဗျာ
သ
ဒုသမ္မတကမလာဟဲရစ်ကိုသမ္မတလောင်းအဖြစ်သမ္မတဘိုင်ဒန်ထောက်ခံတဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးအောင်ပါဒီတစ်ပတ်တော့အီတလီကနန်းတော်ကြီးအကြောင်းပြောပြပေးထားပါတယ်။ဥရောပတိုက်ကအကျယ်ဝန်းဆုံးနန်းတော်တွေထဲမှာအီတလီနိုင်ငံတောင်ပိုင်းမှာရှိတဲ့ကာဆက်တာနန်းတော်လည်းတစ်ခုပါဝင်ပါတယ်။အခန်းပေါင်း1200ရှိတဲ့နန်းတော်ကြီးနဲ့အေက300နီးပါးအကျယ်ဝန်းတဲ့တော်ဝင်ဥယျာဉ်ကြီးစီကိုမဆုမြတ်မှုနဲ့အတူကဘာတလွှာခီးသွားစီစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
အီတလီနိုင်ငံတောင်ပိုင်းကာဆာဂျာမြို့မှာ18ရာစုအီတလီရဲ့အပြောင်မြောက်ဆုံးဘိသုကလက်ရာတွေနဲ့တိဆောက်ထားတဲ့ကာဆာတာနန်းတော်ကြီးရှိပါတယ်။ခေတ်ရှိပြေးနေတဲ့အီတလီဘာရော့ခ်စတာဘိသုကနဲ့အမှုပညာလက်ရာတွေစုစည်းနေတဲ့နန်းတော်ကြီးမှာအထက်5ထပ်နဲ့အခန်းပေါင်း1200ပါရှိပါတယ်။နေပိုလ်စ်တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့တတိယမြောက်ချားလ်စ်ဟော့ဘာဘွန်ဘုရင်ကအီတလီရဲ့အတော်ဆုံးဘိသုကကြီးလူဝီဂျီဗန်ဗီတယ်လီကိုပြင်သစ်ကဗဆိုင်းနန်းတော်စပိန်ကမက်ဒရစ်တော်ဝင်နန်းတော်တို့လိုခန္ဓာကြီးကျယ်တဲ့နန်းတော်တွေကြီးဆောက်ဖို့တာဝန်ပေးခဲ့လို့1952ခုနှစ်မှာစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။ကာဇတာနန်းတော်ကြီးရဲ့တော်ဝင်ပန်းဥယျာဉ်အကျယ်အဝန်းကိုကအေက300နီးပါးရှိပါတယ်။တော်ဝင်ဥယျာဉ်ကြီးကနေကြည့်လိုက်ရင်မျက်စိတစ်စုံမြင်နိုင်တဲ့ရေပန်းတွေ၊ရေကန်တွေ၊အလှပုံဖော်စိုက်ထားတဲ့ပန်းကင်းကြီးတွေသာမကတဘာဝတောအုပ်လိုဖန်တီးထားတဲ့နေရာတွေပါပါတဲ့တော်ဝင်ဥယျာဉ်ကြီးကဥရောပမှာအကြီးဆုံးတော်ဝင်ဥယျာဉ်ကြီးတစ်ခုလည်းဖြစ်ပါတယ်။ Spain, Naples နဲ့ Sicily တိုင်းနိုင်ငံတွေရဲ့ဘုရင် Charles of Bourbon ရဲ့အာဏာအရှိန်အဝါကိုထင်ဟပ်တဲ့နန်းတော်ကြီးအဖြစ်ဗိသုကကြီး Luigi Vanvitelli ကဒီဇိုင်းဖန်တီးခဲ့တာဖြစ်တယ်လို့အီတလီရဲ့ပြောင်မြောက်တဲ့ယဉ်ကျေးမှုအမှုပညာလက်ရာတွေကိုအကောင်းဆုံးပေါ်လွင်အောင်လို့ဖန်တီးခဲ့တာဖြစ်ပါတယ်။
La Reggia di Caserta è la Reggia è una città di fondazione, quindi una piccola città di fondazione che doveva
Tommy Nanoga Nanor qui che dello. Mio lei qui ti sao cha dello va be. Tommy mi da su re, gong di shi du re, nan re amu dan re a pa we. Lu 9000 lao nei nai bu da ma ka, tei yee ji ye a khan na re jae khin nai bu a jwa ba. Di Nanor go sao lo ya da phit par de. Da jao di Nanor go va sai Nanor ne nai shin ne su ra go Nanor go sao khae de Charles B ma kaung kaung yi ti par de.ဒါမြဲဘီသူကာကြီးလူဝီဂျီဖန်ဗီတယ်လီရဲ့တီထွင်ဉဏ်နောက်စိတ်ရောကိုယ်ပါနှိမ့်မြုပ်ပြီးကြိုးစားမှုနဲ့ရေးပါမှုတွေကိုရှော့တက်မှာဆိုတဲ့အတွက်အဲ့ဒီအချိန်မှာပြင်သစ်ကိုအုပ်ချုပ်နေတဲ့လူဝီဘီင်ကိုချားလ်စ်ဘီင်ကမသိစေချင်ခဲ့ပါဘူး။ဒါမြဲပြင်သစ်မှာစောက်ထားသလိုခန္ဓာကြီးကျယ်တဲ့အဆောက်အဦကြီးမျိုးဖြစ်ရမယ်ဆိုတဲ့စိတ်ကူးမျိုးနဲ့စောက်ခဲ့တာပါ
။နန်းတော်အဆောက်အဦကြီးထဲမှာဖျားရှိခိုးကြောင်စာကြီးလိုက်ပြဆက်ရုံတွေလည်းရှိပါတယ်။မြေအောက်ထပ်2ထပ်မြေပေါ်ထပ်5ထပ်ပါတဲ့နန်းတော်ကြီးမှာပရင်းပေါက်ပေါင်းက1942ခုလှေကားပေါင်း56ခုရှိတဲ့အပြင်ကမ္ဘာပထမဆုံးလက်နဲ့ဆွဲတင်ရတဲ့ဓာတ်လေကားလိုလှေကားတစ်ခုကိုလည်းထည့်ဆောက်ထားတာကိုကြည့်ရင်ဘလောက်တောင်မှခေတ်ရှိပြေးနေတယ်လဲမှန်းဆကြည့်နိုင်ပါတယ်။တစ်ချိန်လုံးကခန်းနာထဲဝခဲ့တဲ့နန်းတော်ကြီးဟာအီတလီတိုင်းနိုင်ငံတွေအားလုံးစုစည်းပြီးအခုလက်ရှိအီတလီနိုင်ငံလိုဖြစ်ပေါ်လာခဲ့တဲ့19ရာစုကုန်ပိုင်းရောက်ချိန်မှထင်းသိမ့်မဲ့သူမရှိပဲအချိန်အတော်ကြာလျှစ်လျူရှူထားခံခဲ့ရတာပါဒုတိယကမ္ဘာစစ်ပွဲကာလမှာမဟာမိတ်တပ်တွေကဌာနချုပ်အဖြစ်အသုံးပြုခဲ့တာလို့ဒီနန်းတော်ကြီးကိုရန်ဖာရန်ခါတုံးခဲ့တာမျိုးပဲရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းထင်းသိမ့်မှုမရှိခဲ့တဲ့တော်ဝင်အဆောက်အဦကြီးကိုအခုတော့ပြန်လည်မွမ်းမံပြင်ဆင်နေပါတယ်အခန်းပေါင်း1200ရှိတဲ့နန်းတော်ကြီးတစ်ခုလုံးကိုပြန်လည်မွမ်းမံထင်းသိမ့်ဖို့တံပိုးကလည်းမနှဲလှပါဘူး EU ဥရောပသမဂ္ဂရဲ့ပြန်လည်ထင်းသိမ့်ရေးရန်ပုံငွေအဖြစ်ဟောလိဝုဒ်ရုပ်ရှင်ကားတွေဒီမှာလာရိုက်ကြတဲ့အတွက်လဲနန်းတော်ကြီးကိုပြန်လည်မွမ်းမံနိုင်ဖို့အတွက်ဝင်ငွေအထောက်အကူရခဲ့ပါတယ်
။ Okay, sure. Spesso e volentieri è stata scelta per filmografie importanti, la serie di Star Wars, Mission Impossible, sono tutte
Star Wars ရုပ်ရှင် series, Mission Impossible ရုပ်ရှင်တွေကိုဒီနန်းတော်မှာရိုက်ခဲ့ကြပူပါတယ်။ကာဆက်တာတော်ဝင်နန်းတော်မှာအခုလိုရုပ်ရှင်ကားတွေဒါမကတခြားနိုင်ငံတကာရုပ်ရှင်တွေလည်းဒီမှာလာရိုက်ကြပါတယ်။အဲ့လိုရုပ်ရှင်ထဲမှာပါတဲ့အတွက်လဲနန်းတော်ကြီးရဲ့အလှတွေကိုပြသနိုင်ုံနဲ့မဟုတ်ပါဘူး။နန်းတော်ကြီးကိုပြန်လဲမွမ်းမံတဲ့နေရာမှာလဲပူပြီးတော့မြင်မြန်ဆန်ဆန်လုပ်နိုင်ခဲ့ပါတယ်။ဥပမာဒီနန်းတွင်းကကာဆက်ယုံကကလကရီအစ်စ်လဲတက်ဖို့ Mission Impossible ရုပ်ရှင်အတွက်တွန်ခရုစ်ကပေးခဲ့တာဖြစ်ပါတယ်
။ Star Wars ရုပ်ရှင်ကားတွေထဲမှာနဘူးနန်းတော်ကြီးအဖြစ်ပါဝင်တဲ့ဇာဝင်ကန်းတွေကိုဒီနန်းတော်ကြီးထဲမှာရိုက်ကူးခဲ့တာဖြစ်သလို Mission Impossible 3, Angels and Demons စတဲ့ရုပ်ရှင်တွေဒါမှမဟုတ်ရုပ်ရှင်ကားပေါင်းများစွာကိုဒီနန်းတော်ကြီးထဲမှာရိုက်ကူးခဲ့ပူပါတယ်။အရင်တစ်ချိန်တုန်းကခန်းနာခဲ့သလိုပြန်လည်မွမ်းမံပြင်ဆင်ထားတဲ့ကာဆက်တာနန်းတော်ကြီးကို ခီးသွွားအလန်းကျွန်းတွေကအထင်ကရဖြစ်တဲ့ Michelin Green Guide ထဲမှာ2023မေလတုန်းကထည့်သွင်းဖော်ပြခံခဲ့ရပါတယ်။အီတလီတောင်ပိုင်းမှာအသွားအသင့်ဆုံးနေရာအဖြစ်ကျယ်သုံးပွင့်အများဆုံးပေးပြီးတော့လမ်းညွှန်ထဲမှာဖော်ပြခံခဲ့ရတာပါ။ပြင်ဆင်မှုတွေကလုံနေဆဲဖြစ်ပေမဲ့မွမ်းမံထားပြီးသလောက်နန်းတော်ကြီးရဲ့မျက်နှာစာရိသာမကတော်ဝင်ဥယျာဉ်ကြီးနဲ့နန်းတော်ကြီးထဲမှာဒီနေ့ခေတ်ပြန်လက်ရနုပညာဖန်တီးမှုတွေကိုပါထည့်သွင်းပြသထားတာကထူးခြားမှုဖြစ်တယ်လို့ Michelin Green Guide ညွှန်ကြားရေးမှူးက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်
။ Alors le palais de Caserte a toujours été ouvert à la visite donc il valait le détour.
ကာဆတ်တန်နန်းတော်ကအဲ့တရီလာကြီးနဲ့အောင်အမြဲတမ်းဖွင့်ပြီးထားတဲ့နန်းတော်တစ်ခုဖြစ်ပါတယ်။အရင်ကကလည်းလာလေတည်တဲ့နေရာတစ်ခုပါ။အခုကတော့တည်တသာပြန်လဲပြင်ဆင်မွမ်းမံထားပါတယ်။မြင့်တဲ့စာကိုပြန်လည်မွမ်းမံထားတယ်။ခေတ်ပြိုင်အမှုပညာလက်ရာတွေထည့်ပြီးတော့ခေဟောင်းနဲ့ခေတ်သစ်ရည်ကျင်းမှုကိုပေါင်းကူးပေးထားပါတယ်။ညနေပိုင်းမှလည်းလာလည်လို့ရတယ်။ခရစ်မတ်ပွဲတော်ရာသီဆိုလဲပွဲတွေရှိပါတယ်။လာလည်ဖို့တင့်တဲ့အကြောင်းတွေအများကြီးရှိတဲ့အတွက် Michelin ကျဲ၃ဝန်းထိပ်ပေးရတာဖြစ်ပါတယ်။တကယ်ကိုလာလည်တင့်တဲ့နန်းတော်တစ်ခုဖြစ်တယ်ဆိုတာကိုသိစေချင်လို့ဖြစ်ပါတယ်
။ရောမမြို့တော်ကနေ124မိုင်လောက်ဝေးပြီးတော့ Naples မြို့ကနေ24မိုင်လောက်ဝေးတဲ့ Caserta နန်းတော်ကြီးစီလာလေကြတဲ့ဧည့်သည်တွေကလည်းလာရာကျိုးနှက်တဲ့ခကြီးလို့ပြောကြပါတယ်
။ Yesterday we were in Rome and we went to the Vatican and I can honestly say this is nice.
ကျမတို့ရောမမြို့တော်ကိုမနေ့ကသွားလည်ခဲ့တယ်လို့ဗာတီကန်ကိုလည်းရောက်ခဲ့ပါတယ်။အမှန်တိုင်းပြောရရင်ဒီနန်းတော်ကလည်းတကယ်ကိုကောင်းပါတယ်။ဗာတီကန်နန်းတော်ထဲမသာဘူးဆိုရင်တော့အယောင်နေပကြီးကားတွေမျက်နှာချက်တွေရွှေချထားတာတွေအလုံးကတကယ်ကိုလှပါတယ်။တိတ်ကိုလာလေတဲ့နေရာတစ်ခုဖြစ်ပါတယ်
။ထူးခြားတဲ့နေရာတွေကိုတကူးတကသွားလည်လေ့လာခြင်းတွေအလေးထားဖတ်ကြတဲ့ Michelin Green Guide အလန်းညွန်စာအုပ်ထဲမှာကာဆက်တာနန်းတော်ကြီးကိုကျယ်သုံးပွင့်ပေးထားတဲ့အတွက်ကဘာလက်ခီးသွားတွေပုံများများလာကြမယ်လို့နန်းတော်ကိုထိမ့်သိမ်းဆောင်းလျှောက်သူတွေကမျှော်လင့်နေပါတယ်
။ Per tutto è un riconoscimento che
အခုလိုခီးသွားလမ်းညွန်စာအုပ်ထဲမှာပါလာတဲ့အတွက်ကာဆက်တာနန်းတော်လို့ပြည်သူတွေသိကြတဲ့ဒီနန်းတော်ကိုဥရောပတစ်ခုလုံးနာမကတကဘာလုံးကသိလာကြလိမ့်မယ်လို့မျှော်လင့်ပါတယ်။ဒီနန်းတော်တိဆောက်ခဲ့တာကဩဇာအရှိန်ဝါအာဏာအရှိန်ဝါဘယ်လောက်ကြီးမားတဲ့အတိုင်းပဲဖြစ်တဲ့စရာကိုပြကျင်တာလည်းမဟုတ်ပါဘူး။ရည်ကြီးမှုအမှုပညာပိုင်းမှာဘလောက်လက်ရမြောက်ဂုဏ်ယူစရာကောင်းတယ်ဆိုတာကိုပါပြသခြင်းလို့စောက်ထားတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုတကဘာလုံးကသိသွားလိမ့်မယ်လို့မျှော်လင့်ပါတယ်
။အီတလီနိုင်ငံတောင်ပိုင်းကာဆက်တန်မြို့မှာရှိတဲ့ဘရော့ခ်လက်ရကာဆက်တန်နန်းတော်ကြီးကိုရှေးဟောင်းအဖွဲ့အနေအဖြစ်ထိန်းသိမ်းရမယ့်နေရာလို့ကုလသမဂ္ဂ UNESCO က1998ခုနှစ်မှာတည်းကသတ်မှတ်ခဲ့ပါတယ်။ပြင်သစ်ကဗဆိုင်းနန်းတော်ကြီးထဲကျယ်ဝန်းပြီးတော့ကဘာပေါ်မှာအကျယ်ဝန်းဆုံးနန်းတော်ကြီးလည်းဖြစ်တဲ့ကာဆက်တာနန်းတော်ကြီးစီသွားမယ်ဆိုရင် Naples မြို့ကနေရောရောမမြို့တော်ကနေပါကာမီယက်ထာဘတ်စ်ကားတို့နဲ့အလွယ်တကူသွားနိုင်ကြပါတယ်ရှင်ကျွန်မဆူမြတ်မမအ
ီတလီကနန်းတော်ကြီးအကြောင်းကိုကဘာတလာခီးသွားအစီအစဉ်ကနေမဆူမြတ်မကတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအစီအစဉ်ကိုတော့မက်ခင်လီယာဆက်ပြီးပြောပြပေးမှာပါရှင်
နွေမာလာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းကိုရှေ့လပါတီညီလာခံမှရွေးချယ်ဖို့ပြင်ဆင်နေချိန်မှာပဲဒုသမ္မတကမလာဟဲရစ်ကတော့လုံလောက်တဲ့ထောက်ခံမှုတွေရနေပါပြီ။ပြည်နယ်တွေမှာရှိတဲ့ပါတီရဲ့ထုတ်ပြန်ချက်နဲ့ကိုယ်စားလှယ်တဦးချင်းစီကိုတွိတ်ဆုံမေးမြန်းထားတာတွေကိုအခြေခံပြီး AP သတင်းဌာနကစုဆောင်းထားတဲ့စာရင်းထဲမှာတော့ကိုယ်စားလှယ်အဖြစ်တရားဝင်အသိမှတ်ပြုဖို့လိုအပ်တဲ့မဲအရေးအတွက်1986မဲကိုကျော်လွန်ပြီးထောက်ခံမဲပေါင်း2200ရရှိထားတယ်လို့ဖော်ပြထားပါတယ်။ဒီသတင်းပတ်ထဲမှာလာအိုနိုင်ငံမှာကျင်းပမဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံစည်းဝေးမှာအရေးအပါအဝင်ဒေတာရင်းကိစ္စတွေမှာဆွေးနွေးမှာဖြစ်ပါတယ်။ VN ကျင်းမြို့တော်မှာဇူလိုင်လ25ရက်နေ့ကနေစတင်မဲ့3ရက်ကြာဆွေးနွေးပွဲမှာအာဆီယံနိုင်ငံကြီးဝင်ကြီးတွေတရုတ်နဲ့အမေရိကန်ထိပ်တန်းတန်တမန်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။မြန်မာစစ်ကောင်စီကတော့အစည်းအဝေးတက်ရောက်ဖို့အတွက်အကြီးအကဲအရာရှိတဦးကိုဆေလွတ်မယ်လို့ခန့်မှန်းရပါတယ်။လာရှုတဝိုက်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကဒုဗိုလ်မှူးကြီးတဦး၊ဗိုလ်မှူးနှစ်ဦး၊ဗိုလ်ကြီးငါးဦးနဲ့တပ်သားစုစုပေါင်း318ယောက်ပြီးခဲ့တဲ့တနင်္ဂနွေနေ့ဇူလိုင်လ22ရက်နေ့ကလက်နက်ချခဲ့တယ်လို့ကိုကန့်တပ်ဖွဲ့ MNDAA ကဒီကနေ့သတင်းထုတ်ပြန်ပါတယ်။လက်နက်ချတဲ့သူတွေစီကတနက်နဲ့လက်နက်ခဲယမ်းတွေတင်စီရမိတယ်လို့လည်း MNDAA ဘက်ကပြောပါတယ်။ရှမ်းမြောက်ဒေသမှာတရုတ်နိုင်ငံရဲ့တောင်းဆိုချက်အရဒီလကုံတီအပြစ်ခက်ရက်စဲဖို့အတွက်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားမှာသဘောတူထားတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲစစ်ကောင်စီတပ်သားယာနဲ့ချီဟာအခုလိုလက်နက်ချခဲ့တာဖြစ်ပါရဲ့ရှင်
။သ တင်ကျစ်စုပ်ကိုမိုက်ခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rock McLean နဲ့ John Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ပြီးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတ်သိမ်းကင်းကြီးပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျေးဇူးလေးပါပါ။This program has